Welcome to the Voice of America in Burmese.
မညာချမ်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ20ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြတ်ရှင်လန်းချမ်းမြေ့ချပါစေရှင်ကျမအသိဉာဏ်ထိုက်ပါ
ကျမကတော့စုမြတ်မော်ပါရှင်အမေရိကန်ပြည်ထောင်စုကလူမဲခရိယံဖျားเจ้าမှာတနက်နေ့ပြစ်သက်ခံခဲ့ရတဲ့သူတွေအတွက်အောက်မေ့ဆူတောင်းပွဲကိုထောင်ပေါင်းများစွာလာရောက်ဆူဝေးခဲ့ကြပါတယ်ဒီအမေရိကန်မှာလက်နက်ထိန်းချုပ်ရေးကိုပြန်လည်ဆွေးနွေးဖို့အချိန်တန်ပြီလို့သမ္မတဘရက်အိုဘားမားကလည်းထပ်ပြီးတော့ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုကိုအောင်နဲ့အတူရှင်းပြပေးပါမယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲသူကာလနိုင်ငံတည်ငြိမ်ရေးဝိုင်းဝန်းဖော်ဆောင်ကြဖို့အထိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကဒီကနေ့တိုက်တွန်းလိုက်တဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြဖို့ရှိပြီးဒီနောက်မှာတော့
လက်ရှိဘာကတ်မှာအခြေအနေကတော့ဒေါက်တာဒေးလီသရာတို့ကတော့နတ်မောကောင်တန်ဒီကိစ္စကတော့လုံးချင်းမှာကြ ਾਇ နေဘုံခွဲတဲ့အခြေအနေနဲ့ပတ်သက်ပြီး
တိုက်ပွဲတွေဖြစ်နေတဲ့ဖက်ကန်ဒေတာရဲ့နောက်ဆုံးရအခြေအနေပါရှင်မကြခင်မှာအပြည့်အစုံကိုကြားကြရဖို့ရှိပါတယ်ဒီနောက်မှာတော့ဗတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတို့ကိုထုတ်လွှင့်ပေးဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချားလ်စ်တန်မြို့ရဲကသမိုင်းဝင်လူမဲခရိယံဖျားเจ้าမှာတနက်သမားလက်ချက်နဲ့တည်ဆုံသွားသူတွေအတွက်အောက်မေ့ဆူတောင်းပွဲကိုထောင်ပေါင်းများစွာစုဝေးလာရောက်ခဲ့ပါတယ်။Charleston College အားကစားခမကြီးမှတောက်ကြနေ냐ကလုတ်ခဲ့တဲ့အောက်မေဆူတောင်းပွဲကိုလာရောက်ဆူတောင်းကြသူတွေဟာအသက်အရွယ်ဆုံးအသားအယောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ကြပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ Charleston မြို့တော်ဝန်ကပြောကြားသွားပါတယ်တောက်ကြနေနေ့လယ်ပိုင်းကတော့တနက်သမားလိုမတင်ကားသူအသက်21နှစ်အရွယ် Dylan Roof ကိုရုံထုတ်ခဲ့ပါတယ်အသက်ခံခဲ့ရသူ6ယောက်ရဲ့မိသားစုတွေကသူတို့ရဲ့ဆုံးရှုံးမှုတွေကိုပြောကြားတဲ့တစ်ချိန်တည်းမှာပဲသူ့အပေါ်မှာခွင့်လွှတ်ကြောင်းကိုလည်းပြောခဲ့ကြပါတယ်လက်နက်ကင်အဆောက်နှစ်ယောက်နဲ့အတူအခန်းတစ်ခုထဲမှာခွဲထားတဲ့ Dylan Roof ကတေဆုံသွားသူတွေရဲ့မိသားစုဝင်တွေခြေကွဲစွာနဲ့ပြောကြားနေတာကိုဗီဒီယိုပေါ်ကနေမြင်ခဲ့ကြားခဲ့ရပါတယ်။သူ့အပေါ်လူသတ်မှုကိုးမှုနဲ့တရားစွဲထားတယ်လို့လက်နက်ဆိုင်ရာအမှုတစ်ခုအတွက်ဒေါ်လာ100,000အာမခံသတ်မှတ်ထားပါတယ်။တေဆုံသွားသူတွေရဲ့မိသားစုဝင်တွေကတပ်နှက်သမားကိုခွင့်လွှတ်တယ်လို့ပြောခဲ့ကြတာဟာအမေရိကန်လူမျိုးတွေရဲ့စိတ်ကောင်းစေတနာကိုထင်ဟပ်တာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်ကဒီ African American လူမဲခရိယံဖျားเจ้าတွေထဲမှာတက်တန်းအရှိဆုံးဖျားเจ้าတစ်ခုဖြစ်တဲ့ Emmanuel AME ဖျားเจ้าမှာတနက်သမားဟာတမကျန်းစာတန်းန်းကိုဗုဒ္ဓဟူးနေ့ညတော်ကတနအိကြောင်တက်ခဲ့ပြီးတဲ့နောက်မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။အမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်တေဆုံးသွားတဲ့အထက်မှာအသက်80အရွယ်ဖျားเจ้าအဆောက်အမျိုးသမီးကြီးလည်းပါဝင်ပါတယ်။ဒီပြစ်ခတ်မှုဟာအမုန်းပွားတိုက်ခိုက်မှုအဖြစ်ရဲကပြောကြားခဲ့ပါတယ်ရှင်။
တနက်ကင်ဆောင်ခွင့်ထင်းချုပ်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ဆွေးနွေးကြဖို့ American သမ္မတ Barack Obama ကထပ်မံပြောဆိုလိုက်ပါတယ်။ Down Carolina ပြည်နယ်ကဖျားเจ้าတွင်ပြစ်ကတ်မှုဖြစ်ပွားပြီးမကြာခင်မှာပဲသမ္မတကအခုလိုတိုက်တွန်းလိုက်တာပါ။ဒီလိုတနက်ကင်ဆောင်ခွင့်ထင်းချုပ်ရေးနဲ့ပတ်သက်ပြီးအပြေရှားနိုင်အောင်ပြောဆိုဆွေးနွေးဖို့လိုအပ်မယ်လို့ California ပြည်နယ် San Francisco မြို့မှာကျင်းပနေတဲ့မြို့တော်ဝန်များအစည်းအဝေးအတွင်းသမ္မတကပြောခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးအားလုံးအနေနဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့တနက်လက်ဝယ်ကင်ဆောင်ထားသူတွေနဲ့လည်းဒီလိုကင်ဆောင်ထားမှုနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့လိုအပ်မယ်လို့သမ္မတကပြောပါရယ်။အဆုံးမှာတော့လူလူတွေအနေနဲ့တောင်းဆိုလာတဲ့ဆိုရင်အမေရိကန်လွှတ်တော်အနေနဲ့လည်းတာဝန်ယူဆောင်ရွက်ပေးရမှာပါ။လိင်တူချင်းလက်ထပ်တာလိုမျိုးနောက်ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအစာပြောဆောင်ရွက်နေတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်လူလူတွေရဲ့ဆန္ဒနဲ့ပြောင်းလဲနိုင်တယ်ဆိုတာကိုတွေ့မြင်ရမှာဖြစ်ကြောင်းပြောကြားခဲ့ပါရယ်။လက်နက်ကင်ဆောင်ခွင့်ထိချုပ်ရေးနဲ့ပတ်သက်လို့ပြန်လည်စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းကိုသမရကအလေးနဲ့ပြောကြားခဲ့ပါရယ်ခင်ဗျာ။
ပြည်ကတဲ့2014ခုနှစ်အတွင်းကမ္ဘာတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေ35ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာကပြောပါရယ်အကြမ်းဖက်မှုကြောင့်တေဆုံးသူအရေအတွက်ဟာလဲ87ရာခိုင်နှုန်းအထိများလာခဲ့ပါရယ်အကြမ်းဖက်မှုအန္တရာယ်တံပြန်ဆောင်ရွက်ရေးကိုဘယ်လိုအကောင်းဆုံးနဲ့အထောက်အဆောင်လုပ်ရမလဲဆိုတာကိုအမေရိကန်အစိုးရကသုံးသပ်နိုင်ဖို့ထုတ်ပြန်တဲ့ဒီနှစ်ပတ်လည်အစီရင်ခံစာမှာအယ်ကိုင်ဒါခေါင်းဆောင်ပိုင်းမှာတိတိတသာအထိနာခဲ့ပေမဲ့လည်းအင်အားလျော့နေပြီးတော့မထိရောက်တဲ့အစိုးရတွေကြောင့်အစိုးရဝါဒနဲ့အကြမ်းဖက်မှုတွေဟာတိတိတသာများလာခဲ့တယ်လို့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာအမေရိကန်နိုင်ငံသားရေးဌာနညှိနှိုင်းရေးမှူးကပြောပါရယ်သူက ယေမန်၊ဆီးရီးယား၊လီဘီးယား၊နိုင်ဂျီးရီးယားနဲ့အီရတ်နိုင်ငံတွေကိုအဓိကထောက်ပြပါတယ်။2014ခုနှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုအများဆုံးကိုလုပ်ခဲ့တဲ့အဖွဲ့ဟာ IS စစ်သွေးကြွအဖွဲ့ဖြစ်ပြီးတော့တိုက်ခိုက်မှုပေါင်း1000ကျော်ကိုလုပ်ခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နိုင်ငံသားကအကြမ်းဖက်သမားအများအပြားဝင်ရောက်လာအောင်ဆွဲဆောင်ရရောက်နေတယ်လို့လည်းအစိုးရခန်းစာမှာပြောပါတယ်။ကနေဒါနိုင်ငံမှာဒီပါလီမန်အဆောက်အဦတွေကိုဝင်ရောက်တိုက်ခိုက်ခဲ့မှုအပါအဝင်တိုက်ခိုက်သူတယောက်တည်းကလုတဲ့အကြမ်းဖက်မှုတွေလည်းများလာတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစိုးရခန်းစာမှာထောက်ပြပါတယ်။ဒါပေမဲ့ဒီလိုလူတွေဟာ IS စစ်သွေးကြွအဖွဲ့ဒါမှမဟုတ်အဲ့ဒီ IS အဖွဲ့ခွဲတွေနဲ့ပတ်သက်မှုရှိမရှိဆိုတာကိုတော့ပြောဖို့ခက်ခဲတယ်လို့လည်းဆိုပါတယ်ရှင်။
ဒီကနေ့စနေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အစင်ခန်းစာသစ်တစောင်းထဲမှာအခုနှစ်အတွင်းလုံခြုံရေးကင်းရာကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်ပေါင်းဟာ59သန်းခွဲရှိပြီးဒါမနစ်ကထက်အရေးအတွက်ပုံများလာတာပါလွန်ခဲ့တဲ့နှစ်တုန်းကတော့ဒုက္ခသည်ပေါင်း 51.2 သန်းရှိခဲ့တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်လူတွေအခုလိုမျိုးသူတို့နေနေကနေဘေးကင်းရာကိုထွက်ပြေးနေကြရတဲ့ခေတ်ကိုသွားနေတယ်လို့ဒီပေါ်အရေးတူတုံ့ပြန်ဆောင်ရွက်မှုတွေကလည်းနှီးကွေးလွန်းနေတာကိုတွေ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကပြောပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းအမေရိကန်ပြည်အောင်စုအနေနဲ့နိုင်ငံတကာမိသားစုတွေနဲ့အတူလက်တွဲပြီးဒီဒုက္ခသည်တွေရဲ့ဘဝသူတို့ရဲ့ဂုဏ်သိက္ခာလူတန်ဖိုးတွေကိုအလေးထားအသိမှတ်ပြုသားမှာဖြစ်ကြောင်းပြောပါရယ်ကမ္ဘာပေါ်မှာရှိတဲ့လူဦးရေ122ယောက်မှာတယောက်ဟာဒုက္ခသည်ဒါမှမဟုတ်အိုးအိမ်ဆုံးခွာခဲ့ရသူနဲ့ခိုလုံခွေတောင်းခံသူဖြစ်တယ်လို့ကုလသမဂ္ဂကဆိုပါရယ်တကယ်လို့သာဒီအရေးအတွက်ဟာနိုင်ငံတကာနိုင်ငံဖြစ်မယ်ဆိုရင်ဒါကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာ24နိုင်ငံမြောက်လူဦးရေအထူးသဆုံးနိုင်ငံဖြစ်လိမ့်မယ်လို့လည်းသူကဆိုပါရယ်မျိုးကြီးပြကြီးတွေမှာဘေးဒုက္ခကင်းကင်းနဲ့နေထိုင်နေကြသူတွေတတိမမူမိတဲ့အချိန်မှာဒီဒုက္ခတွေတွေကတချို့ဟာနေဆက်ဖြတ်ကျော်ဖို့စောင့်ဆိုင်နေတာဒုက္ခတွေစခန်းတွေမှာ ਨੇ ပင်လေပင်ကလှေတွေပေါ်မှာဒုက္ခအတိနဲ့ရုန်းကန်နေထိုင်ကြရတယ်လို့သမ္မတဥပမာကပြောပါတယ်။ကမ္ဘာပေါ်မှာစစ်မှတ်ပဋိပက္ခတွေဖြစ်နေတာကြောင့်ဘေးကင်းလုံခြုံရာကိုရွှေ့ပြောင်းချေချနေထိုင်မှုတွေဖြစ်ပေါ်နေပြီးတန်းနဲ့ချီတဲ့ဒုက္ခတွေဟာဒီလိုလုံခြုံတဲ့ဘဝကိုရှာဖွေရင်လူကုန်ကူးသူတွေရဲ့ပြင့်မှတ်ထားအသုံးချမှုကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဒီနှစ်ထဲမြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မယ်မပြိုင်ဘူးဆိုတာကိုမကြားခင်မှာဆုံးဖြတ်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီကနေ့တော်ဝင်နှင်းစီမှာပြုလုပ်တဲ့ဗဟိုကော်မတီဝင်အစည်းအဝေးမှာသူကအခုလိုပြောခဲ့တာပါ။ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ပြီးသွားရင်တော့ဝင်ပြိုင်မယ်လွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမယ်လို့ပြောပါတယ်။ကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ်နိုင်ငံရေးထက်နိုင်ငံအရေးနဲ့ဒီမိုကရေစီအောင်နိုင်ရေးကိုဦးစားပေးဖို့လဲဒေါက်တာဆန်းစုကြည်ကသတိပေးခဲ့ပါတယ်။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာရွေးကောက်ပွဲမတိုင်ခင်နိုင်ငံတည်ငြိမ်ဖို့အတွက်အင်မတန်အရေးကြီးတယ်ဆိုတာကိုလဲဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ်။အခြေအနေမတည်ငြိမ်လို့ဆိုတဲ့အကြောင်းပြချက်တွေနဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းနိုင်တာမို့ဒီလိုမဖြစ်အောင်သတိထားကြဖို့အတွက် NLD ပါတီဗဟိုကော်မတီဝင်စည်းဝေးပွဲမှာပါတီဝင်တွေနဲ့ပြည်သူလူထုကိုပြောကြားခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာချက်ရက်အစီဖြစ်လို့လူ33ယောက်တိစုံသွားတယ်လို့ရဲကပြောပါတယ်။လက်ချမီနဂါဆင်းရဲသားရက်ကွက်မှာကြာသပတေးနေ့တွေကဆက်လို့ချက်ရက်တောင်းမိသူတွေတိစုံခဲ့ကြတဲ့အပြင်9ယောက်ထက်မနည်းလဲဆေးရုံမှာအခြေအနေဆိုးရင်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရဲကစုံစမ်းစစ်ဆေးနေပြီး3ယောက်ကိုရဲကဖမ်းဆီးထားပါတယ်။အိန္ဒိယနိုင်ငံမှာဈေးပေါ်တဲ့အချက်အရက်တွေကိုကြေကြေပြန့်ပြန့်တောက်သုံးကြပြီးမကြခဏလဲတည်ဆုံမှုတွေရှိပါတယ်2004ခုနှစ်တုန်းကဆိုရင်ချက်အရက်အစိတ်တင်လို့တည်ဆုံသူ100ကျော်ရှိခဲ့တယ်လို့မွန်ဘိုင်းမြို့ဒုတိယရဲမင်းကြီးကိုကူကားပြီး AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါကူးစက်နေသူဒီကနေ့စနေနေ့မှာထပ်မရှိဘူးလို့အစိုးရကပြောကြားခဲ့တဲ့အတွက်အသက်အန္တရာယ်ရှိတဲ့ဒီယောဂါမပြန့်အောင်လို့နိုင်ငံထဲမှာအောင်မြင်အောင်တားနိုင်ပြီဆိုတဲ့မျှော်လင့်ချက်တွေတက်စေခဲ့ပါတယ်။ Mars virus ကြောင့်တောင်ကိုရီးယားမှာအခုချိန်ထိသေဆုံးသူ24ယောက်ရှိခဲ့ပြီးတော့ဒီယောဂါဖြစ်ပွားသူဟာလည်း166ယောက်ရှိပါတယ်။ Mars ယောဂါဖြစ်နေသူတွေနဲ့ထိတွေ့မိနိုင်ခဲ့သူ6900ကျော်ကိုလည်းသိကြားခွဲပြီးတော့စောင့်ကြည့်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အခုတစ်ပတ်ထဲမှာ Mars ယောဂါဖြစ်နေသူတယောက်ရှိပြီလို့ထိုင်းကျန်းမာရေးဌာနကပြောကြားခဲ့ပါတယ်။ တခါဒီချီလီနိုင်ငံမှာကစားနေတဲ့ Copa America ဖလားလူပွဲတွေမှာဘရာဇီးလ်အသင်းတိုက်ဆင်မှုနေမှာဆက်ပြီးတော့ပါရတော့မှာမဟုတ်ပါဘူးဘရာဇီးလ်နဲ့ကိုလံဘီယာပွဲမှာတော့ကိုလံဘီယာအသင်းကပါဘလိုအမဲရိုကိုပွဲပြီးချိန်မှာဘောလုံးနဲ့ကန်ခဲ့တဲ့ကိစ္စကိုဒေါအမေရိကဘောလုံးအဖွဲ့ချုပ်ကသုံးသပ်စစ်ဆေးပြီးတဲ့နောက်နေမှာကိုနောက်ထပ်၄ပွဲကစားခွင့်ပေးခဲ့ပါတယ်ရှင
်
ထိပ်တန်းရောက်တဲ့နေ့ကိုမဆုမြတ်မုံနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးချင်ပါတယ်။ရွေးကောက်ပွဲမဖြစ်မနေကျင်းပနိုင်ဖို့အတွက်နိုင်ငံတည်ငြိမ်ရေးကိုသတိထားကြဖို့မြန်မာအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အတိုက်ခံ NLD ပါတီရွေးကောက်ပွဲဝင်မဝင်ဆိုတာကိုလည်းမကြခင်မှာကြီးညာမယ်လို့ပြောဆိုပြီး NLD ရဲ့ကိုယ်စားလှယ်လောင်းနဲ့အဂတိလိုက်စားမှုလုံးဝကင်းရှင်းစေဖို့ပိုင်ဆိုင်မှုတွေကိုကြီးညာရမယ်လို့လည်းပြောဆိုလိုက်ပါတယ်။နားဆင်ကြရအောင်ပါရှင်။ဒီနှစ်ကုန်ပိုင်းမှာကျင်းပပါမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနီလာချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ထဲမှာတိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာတပ်မတော်တို့ကြားထိတိုက်တွေ့မှုခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အချိန်မှာပဲအတိုက်အခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံမတည်ငြိမ်မှုကိုအကြောင်းပြုပြီးရွေးကောက်ပွဲတွေနှောက်နှေးသွားစေနိုင်မယ့်အခြေအနေကိုသတိပေးလိုက်ပါတယ်
။အခုဆိုလို့ရှိရင်ရွေးကောက်ပွဲများအတွက်သတ်မှတ်ထားတဲ့နိုဗ ెంబ ာလပထမပတ်စွာနောက်ဆုံးချိန်လို့သတ်မှတ်ထားတဲ့အချိန်ကဖြည်းဖြည်းနေလာပါဒီချိန်မရောက်ခင်ကာလမှာဒီမတို့နိုင်ငံဟာတည်ငြိမ်မှုအင်မတန်အရေးကြီးပါတယ်အဲ့ဒါကိုတော့ဒီမှာသတိပေးပြရမယ်နိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲသွားမှာကိုမဖြစ်ပါစေနဲ့လို့ဒီမတို့ရဲ့အဖွဲ့ချုပ်တွေအားလုံးကိုဒီမှာမှာကြပါတယ်ပြည်သူလူထုကိုလည်းဒီကနေပရိုတက်ရှင်မှာကြပါတယ်
စနေနေ့ရန်ကုန်မြို့မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကော်မတီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကန့်ဒေသနဲ့စီရီတင်းမာနေတဲ့ဝဒေသတို့မှာတော့ရွေးကောက်ပွဲကျင်းပဖို့မသေးကြဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပြီးဖြစ်ပါတယ်။ဒီနှစ်အောက်တိုဘာလနှောင်းပိုင်းနဲ့နွေဘာလာဇန်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပေမဲ့အခုအချိန်ထိတော့ကျင်းပမယ့်ရက်ကိုအတိအကျမသတ်မှတ်နိုင်သေးပါဘူး။နိုင်ငံမတည်ငြိမ်ဖြစ်စေမဲ့စိုးရိမ်ချက်အပေါ်မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူး။ဒါပေမဲ့လက်ရှိနိုင်ငံတွင်းမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစီရီတင်းမာနေစေဖြစ်တယ်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်ရေးကလည်းရှေ့မတိုးနောက်မဆုတ်သာအခြေအနေနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတွင်းကဒေသတချို့မှာဘာသာရေးအဓိကယုံတွေဆန္ဒပြကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲတာဖြစ်ပါတယ်။NLD ပါတီကတော့မကြခင်မှာပဲရွေးကောက်ပွဲကိုဝင်မယ်မဝင်ဘူးဆိုတာကိုကြေညာမှာဖြစ်ပြီးပါတီရဲ့ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရှင်းပြသူတွေကိုလည်းရေးချယ်မှာဖြစ်တယ်လို့စနေနေ့ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကကြေညာခဲ့ပါတယ
်။ကိုယ်စားလှယ်လောင်းများအဖြစ်ဝင်ပြီးတော့ရှင်းပြရင်းတဲ့ပုဂ္ဂိုလ်တွေကိုထပ်ပြီးတော့သတိပေးကြသည်။ကိုယ်နိုင်ရေးအတွက်လုပ်ဖို့မဟုတ်ပါဘူး။နိုင်ငံအရေးအတွက်နိုင်ငံရေးအတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်လုပ်ဖို့ဖြစ်ပါတယ်ဆိုတာကိုကျွန်မသတိပေးချင်ပါတယ်။
ပါတီကိုယ်စားလှယ်တွေအဂတိလိုက်စားမှုကင်းရှင်းရေးအတွက်ပိုင်ဆိုင်မှုအလုံးကိုတင်ပြထားရမှာဖြစ်တယ်လို့ပိုင်ဆိုင်မှုတိုးပွားလာခဲ့ရင်လည်းပါတီရဲ့စုံစမ်းစစ်ဆေးမှုကိုလက်ခံရမယ်ဆိုတဲ့ဂရိကံဝင်ချက်ကိုလည်းထားရှိမှာဖြစ်ပါတယ်။လက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိုလည်းဆက်ပြီးလှုပ်သွားမယ်အကြောင်းစနေနေ့ဗဟိုအလုံးမှုဆောင်အစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကချင်ပြည်နယ်ဖားကန့်ဒေသမှာဒီအပိုင်းတွေအတွင်တိုက်ခိုက်မှုတွေကြုံနေရတဲ့အတွေ့အာဏာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားလိုက်ပါတယ်။ဘုံပေါက်ခွဲမှုတွေတိုက်ခိုက်မှုတွေကြောင့်ဒေသခံတွေကြာစိုးရိမ်ထိတ်လန့်နေကြသလိုဒီနှစ်ထဲကျင်းပမဲ့ရွေးကောက်ပွဲတွေဟာလည်းလုံခြုံရေးကြောင့်ထိခိုက်လာမလားဆိုပြီးစိုးရိမ်လာကြတဲ့အထိဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသဘက်ကနောက်ဆုံးရအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရရှင်။
ကချင်လူမျိုးရေးအဖွဲ့ KIA တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တို့ကြားစစ်ရေးပြစ်ပခတွေ၄နှစ်ကျော်ကြာဖြစ်ပွားနေတဲ့ကချင်ပြည်နယ်တွင်းမှာအခုဖားကန့်ဒေသဘက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေကြောင်စိမ့်တုဖော်ရေးလုပ်ငန်းလုပ်ကိုင်နေတဲ့ထူးကုမ္ပဏီပိုင်ကားတွေကိုပါမိရှုဖျက်ဆီးမှုတွေပေါ်ပေါက်ခဲ့ရတာလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်ပါတယ်။ဖားကန့်ဒေသခံလည်းဖြစ်သတင်းသမားတဦးလည်းဖြစ်တဲ့ကိုဇော်မိုးထက်ကကချင်ပြည်နယ်ဖားကန့်ဒေသတွေကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။
လက်ရှိဘာကတ်မှာအခြေအနေကတော့ဘာကတ်ဒေးလီတရားလို့ပေါ့နော်နတ်မောကောင်တန်ကိစ္စကတော့လုံးချင်းမှာကြည်ရင်နဲ့ဘုံကွဲတဲ့အခြေအနေနဲ့ပတ်သက်ပြီးညဆိုလို့ရှိလို့ရှင်ဝှချုပ်လို့ရှင်အဲ့တရားကိုချက်ကူးလို့မပြီးတော့ဘူးကာမီရှိုးတဲ့ဒေသကမိသက်ပတ်သက်တဲ့လူကိုခေါ်ပြီးဒေသစစ်တာရှိသေးတယ်ဘာကတ်ရေးစခန်းမှာအမှုဖွင့်ထားတယ်အစိုးရနဲ့ပတ်သက်တဲ့ပေါ်ဒီလုပ်ငန်းရှင်တွေနဲ့အစိုးရရဲ့ဒီဟိုနည်းနည်းဒီတက်ရတာဒီတိုက်ချိတယ်လို့စားရပါမယ်ဘာလို့လဲဆိုတော့ဒီကြားထဲမှာပြည်သူတွေကိုဝယ်လို့မျိုးလောက်တာမျိုးတော့မရှိဘူးသူကရဲစခန်းတွေအဲ့လိုတရားတွေပေါ့နော်ရဲကင်းလို့ဘာလို့လဲအောက်ခဲကမျိုးရှိတယ်ကြာစားကမှဖြစ်နေတဲ့အနေအထားကလုံလီကြတဲ့ရဲတွေတာဝန်ကြတဲ့ရဲတွေကပြည်ထရေးဝန်ထမ်းတွေကအရန်ဆိုရင်တောင်းကြနေတယ်အဲ့ဒီအနေအထားလေးတော့ရှိတယ်ပေါ့နော
်ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကလည်းကချင်ဒေသတွင်းကမဲဆန္ဒနယ်မြေတချို့ကိုလုံခြုံရေးအကြောင်းပြပြီးတော့ရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ကြပါဘူးအခုလာမယ့်2015ရွေးကောက်ပွဲမှာတော့ကချင်ပြည်နယ်တစ်ခုလုံးမှာရွေးကောက်ပွဲကျင်းပနိုင်ရေးဒေသခံတိုင်းရင်းသားနိုင်ငံရေးသမားတွေကလှူလာနေကြတာပါဒီအတွက်လည်းဒေသတွင်းမှာတည်ငြိမ်အေဂျင့်မှုရှိဖို့လိုအပ်နေပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူဂျာကပြောပါတယ
်ကျွန်တော်ကဒီရွေးကောက်ပွဲတာဆိုနေတဲ့ချင်းမှာတဲ့အတိကာတော့ဒါတပ်ပွဲလုံးဝမပေါ်သေးဘူးတပ်ပွဲလုံးမှာရစံထားတယ်လေဒီတပ်ပွဲကတကယ်ကြီးမားတဲ့နောက်ချက်ဖြစ်တယ်အဲကြောင့်လို့ဒီတပ်ပွဲကဘာကြောင့်ဖြစ်လာတယ်လဲဆိုတော့ဒါကျွန်တော်ကစမ်းကြည့်ဖို့လိုတယ်ဒါကြောင့်လို့တက်ဆိုင်ကဖွင့်စည်းတဲ့နောက်ပြန်ဆင်းရတယ်ပေါ့အားလုံးပေါ့နော်ဒါဒီတပ်ပွဲမဖြစ်ပေါ်တာအများကြီးတတိထားဖို့လိုပါတယ်လို့တပ်ပွဲကြီးလည်းရစံတော့ပါဒီမဲပစ်ရှင်ကြီးရမဒန်ကတတိကျရထုတ်ပြန်ပြဖို့ဒီလာမယူတော့ပဲတဲ့ကျွန်တော်ကကောင်းဆုံးစီပါတယ်ရ
ဒီသတင်းပတ်ထဲမှာပဲတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖာကန်ဒေသမှာကြာသပတေးနေ့တုန်းကလည်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးထံမှနေဒဏ်ရာရခဲ့တာပါနောက်တရက်တောက်ကြနေ့မှာလည်းအမည်မသိလက်နက်ကိုင်လူတစုကဖာကန်မှာရှိတဲ့ထူးကုမ္ပဏီကိုတိုက်ခိုက်ခဲ့ရမှာတော့အနည်းဆုံးကား6စီးမိလောင်ပျက်စီးခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြစ်တဲ့ဆိုပြီးပြောဆိုတာမျိုးမရှိသလိုရဲတပ်ဖွဲ့ဘက်ကလည်းဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်လို့ပြောဆိုထားပါတယ်ရှင်
မဆုမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်စနေနေ့ညပိုင်းအတွက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲအခုကတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးရမယ်အလှည့်ပါရှင်အခုအရင်ဆုံးတော့မဆုမြတ်မုံစီစဉ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါ
ကလေးတွေကတော့ဤပညာနဲ့ပတ်သက်ရင်တော်တော်လေးရှေ့ပြေးကြတယ်ကိုသားညုံကြီ
းအဲ့ဒါတော့တည်ကြတယ်မဆုမြမုံကြီးဘာတွေပေါ်နေပြီလဲဘလို့တိုးရမှာလဲဆိုတော့သူတို့ကတည်ပြီးနေပြီလေကျွန်တော်တို့ကဘေဟာကဘလို့လဲဆိုတော့တည်အောင်လေ့လာနေတော့မှရှိပြီလေသူတို့ကကြွန့်ကျင်နေကြပြီ
အခုလဲကြည့်လေလူမှုကွန်ရက်တွေမှာဒီ hashtag ဆိုပြီးတော့သုံးကြတဲ့ hash သင်္ကေတက UK ကကလေးတွေကြားမှာအသုံးအများဆုံးအသုံးနှုန်းဖြစ်တယ်လို့ Oxford အဘိဓမ္မာကိုထုတ်တဲ့ Oxford University Press ကသတ်မှတ်လိုက်တယ်လေဒီ Oxford University Press ကတော့အတူကောက် OUB လို့လည်းပြောကြတယ်
Oxford University Press ဆိုတာဒီ Oxford တက္ကသိုလ်ကြီးကထုတ်ဝေဌာနမဟုတ်လားဗျထုတ်ဝေလောကမှာတော့ထင်ကြရပဲလေပညာရေးသုတေသနတို့နဲ့ဆိုင်တဲ့စာအုပ်စာရင်းတွေထုတ်ဝေတဲ့နေရာမှာနာမည်ကြီးပေါ့ Cambridge University Press ထုတ်ဝေပြီးလို့ရှိရင်ကမ္ဘာမှာဒုတိယတက်တန်းအကြဆုံးထုတ်ဝေလုပ်ငန်းတစ်ခုပဲဗ
ျဟုတ်တယ်ရှင်အဲ့ဒါကြောင့်လဲ OUB ကဗြိတိန်ကလေးတွေရဲ့ဘဝအကြောင်းနဲ့အင်္ဂလိပ်စာကိုသူတို့ဘယ်လိုမျိုးတီထွင်သုံးနှုန်းကြရလဲဆိုတာသုံးသပ်ပြီးတော့ hashtag ဟာဒီ UK ကလေးတွေအသုံးအများဆုံးဖြစ်တယ်လို့သတ်မှတ်ခဲ့တာပေါ့BBC Radio 2အတန်လွင့် line ကဒီနှစ်တိုင်းကလေးပုံမြင့်အရေးပြိုင်ပွဲကိုလှုပ်တယ်ရှင် UK တစ်ခုလုံးမှာရှိတဲ့ကလေးတွေကြားမှာစာလုံးရေ900မကျော်အောင်လို့ရေးရတဲ့ပုံမြင့်တို့ပြိုင်ပွဲပါအခု2015မှာဝင်ပြိုင်ကြတဲ့ကလေးတွေကနေပြီးတော့အသက်9နှစ်ကနေပြီးတော့73နှစ်အတွင်းမှာရှိတဲ့ကလေးတွေရဲ့ပုံမြင့်ပေါင်း 32,000 ကျော်ကိုဒီ Oxford University Press ထုတ်ဝေရေးကလေ့လာသုံးသပ်ခဲ့တာပဲရှင
် Hashtag ဆိုတာက Twitter ပေါ်မှာတွေ့လို့ကြရင်ရေးထားတဲ့အကြောင်းအရာတွေကိုပြန်ရှာကြည့်လို့ရှိရင်လွယ်အောင်လို့သုံးတဲ့ Hash သင်္ကေတမဟုတ်လားဗျကလေးတွေကပုံနေတဲ့မှာဘယ်လိုမျိုးထည့်သုံးကြတာတော့မြောက
်ကိုသားညုံပြောသလိုပဲလေ hashtag ဆိုတာလူမှုကွန်ရက်တွေပေါ်မှာဒီအထူးသဖြင့်ကတော့ဒီ Twitter ပေါ်မှာရေးထားတာကိုတစ်ခုခုပြန်ရှာရလွယ်အောင်လို့ဆက်လုံးတွေရဲ့ရှေ့မှာတက်တဲ့သင်္ကေတပါဥပမာကိုကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတိုင်းမှာဒီ hashtag ဘာမှာ hashtag မြန်မာလို့ရေးထားလိုက်တယ်ထားပါတော့ကျွန်တော်ကမြန်မာအစားအသောက်တွေကိုလွမ်းလို့ရေးတယ်ဆိုပါစို့ missing Burmese foodhashtag ဘာမှလို့ရေးပြီးတော့ post လုပ်ထားလိုက်မယ်။နောက်ကိုသားညုံကလည်းမြမအလားလို့ရေးတဲ့အခါမှာဒီ beauty of myanmar hashtag ဘာမှလို့ရေးပြီးတော့ post လုပ်လိုက်မယ်။ဆိုလို့ရှိရင်ဒီ Twitter ပေါ်မှာ hashtag ဘာမလို့ရှာတိုင်းမှာကျွန်တော်ရေးထားတဲ့ post ရောကိုသားညွန့်ဦးရေးထားတဲ့ post ရောတခြားဒီ hashtag ဘာမဆိုပြီးတော့ရေးထားတဲ့ post တွေရောရှိသမျှအားလုံးကပြန်ပေါ်လာလိမ့်မယ်အဲ့ဒါလူမှုကွန်ရက်ပေါ်မှာ hashtag သုံးရတဲ့သဘောတရားပဲများသောအားဖြင့်ကတော့ဒီလက်ရှိမှာခေတ်စားနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ hashtag လုပ်ကြတာများပါတယ်အခုဆိုလို့ရှိရင် hashtag FIFA ခေတ်အစားဆုံးပေါ့
ဒါဆိုရင်တော့ပုံမြင်ပြန်ပွဲဝင်ကြတဲ့ကလေးတွေကဘလို့ tweet လုပ်ရမယ်ဆိုတာကိုသိနေကြတဲ့ကလေးတွေဖြစ်ရမယ်ဗျ
Oxford University Press ထုတ်ဝေရေးကဒီကလေးအပိဒံဆိုင်ရာအကြီးအကဲ Vanita Gupta ရဲ့အပြောကို UK ထုတ် Guardian သတင်းစာကြီးထဲမှာဖော်ပြတဲ့အတိုင်းပြောရရင်တော့ကလေးတွေဟာတဲ့ဒီ Twitter ကိုသုံးနေကြတာမဟုတ်သလို Tweet လုပ်နေကြတာလည်းမဟုတ်ပေမဲ့လို့သူတို့ပြောချင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့လင်းထက်သွားအောင်နောက်ပို့ပြီးတော့ပေါ်လွင်သွားအောင်လို့ Hashtag ဆိုတဲ့အသုံးအနှုန်းနဲ့ #thinkita ကိုသုံးကြတာဖြစ်ပါတယ်တဲ့ဥမာကျွန်တော်ကတော့အစားခံရတော့မယ်ဆိုတာသိနေပြီလို့ရေးထားတဲ့နောက်မှာ hashtag သိတ်ကိုကြောက်လန့်စရာကောင်းပါတယ်ဆိုတာမျိုးထပ်ဖြည့်ပြီးတော့မှသူတို့ရဲ့ခံစားချက်ကိုပေါ်လွင်သွားအောင်လို့ထပ်ပြီးတော့ရေးလိုက်တာမျိုးပါဒီလေးလာချက်ကိုကြည့်လို့ရှိရင်ဗြိတိန်ကကလေးတွေဟာစကလုံးအသုံးအနှုန်းတွေကျွဲဝါကြတယ်တကယ်ကိုတီထွင်ဖန်တီးညံရှိကြတာကိုတွေ့ရပါတယ်တဲ့
ဒီလေးလာချက်နဲ့ပတ်သက်လို့ UUP ရဲ့ထုတ်ပြန်ချက်ကိုတော့ကျွန်တော်ဖတ်လိုက်ရတယ်ဗျဒီလက်ကိုင်မိုဘိုင်းဖုန်းတို့တက်ဘလက်ကွန်ပျူတာတို့နဲ့ဆိုင်တဲ့မိုဘိုင်းတက်နိုလော်ဂျီနည်းပညာတွေလူမှုကွန်ရက်တွေကအခုဒီ2015ပြိုင်ပွဲဝင်ပုံမြင်တွေအပေါ်မှာအများကြီးကိုလွှမ်းမိုးမှုရှိနေတာကိုတွေ့ရတယ်တဲ့မဆုမြမွေရဲ့
ဟုတ်တယ်ရှင်ဒီ YouTube တို့ Snapchat တို့ Selfie တို့ Blog တို့ Instagram တို့ Emoji ဒီ WhatsApp စတဲ့အသုံးနှုန်းတွေကပြီးခဲ့တဲ့တစ်နှစ်အတွင်းမှာကလေးတွေအသုံးအများဆုံးစကလုံး20ထဲမှာတိတိတသားများလာတာကိုတွေ့ရပါတယ်တဲ့နောက်ပြီးတော့ဒီအလှပြင်းကြီးကိုဗီဒီယိုအတိုလေးတွေရိုက်ရိုက်ပြီးတော့တင်တဲ့ Video Blogger Vlogger ပေါ့ခေတ်အသုံးနှုန်းနဲ့ပြောရရင်တော့ Vlogger Zoella ရဲ့နာမည်လည်းပါသေးတယ်
ဒီနည်းပညာတွေလူမှုကွန်ရက်တွေကိုကောင်းကောင်းနားလည်ပြီးတော့သုံးတတ်တဲ့လူငယ်တွေကိုလည်းထက်ဝက်လောက်ကအားကြကြရတဲ့လက်ရှိမှာရှေ့ပြီးနေတဲ့နည်းပညာတွေကိုပဲလူငယ်တွေကဘလောက်စိတ်ဝင်စားရှိနေတယ်လဲဆိုတော့ MP3 နောက် PlayStation iPod Nintendo BlackBerry နဲ့ TV ဆိုတဲ့စကလုံးတွေသုံးတာတော့မှဆယ်ရာခိုင်နှုန်းကျသွားတယ
်ဗြိတိန်ကလေးတွေရဲ့စိတ်ဝင်စားမှုကနည်းပညာတွေနဲ့မကဘူးဒီလက်ရှိမှာဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာလည်းစိတ်ဝင်စားရှိကြတာတွေ့ရတယ်ရှင်ဒီသူတို့ရဲ့ပုံပြင်တိုလေးတွေထဲမှာဒီမလေးရှားလေကြောင်းလိုင်းကအစားအီဘိုလာရောဂါအကြောင်းယူကရိန်းအကြောင်းဆီးရီးယားအကြောင်းတွေလည်းပါသေးတယ်ရှင
်အဲဒါကြောင့်ဒီ Clay Oxford Abidan ဆိုင်ရာကြီးကဲ Vinita Gupta ကပြောတာကလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့စကားတွေကိုသူတို့ဖန်တီးရေးထားတဲ့အထဲမှာစစ်ကူးကောင်းကောင်းနဲ့ကွန်မြူရေးနိုင်ကြလို့ Clay တွေဟာတကယ့်ကိုတီထွင်ဖန်တီးနိုင်ကြသူလေးတွေဖြစ်တယ်လို့ပြောတာပဲသူ့အတွက်အထင်ကြီးစရာဖြစ်ဆုံးကတော့သူတို့ရေးတဲ့ဇာတ်လမ်းကိုပို့ပြီးတော့ရသမြောက်အောင်လို့စကလုံးတစ်တကိုဖန်တီးတယ်။နောက်သိထားတဲ့စကလုံးတွေကိုရောဆက်ပြီးတော့ရေးနိုင်ကြတာပါတဲ့
။ဒါရောမှ Oxford University Press ကလေ့လာတာကအသက်5နှစ်ကနေပြီးတော့73နှစ်ကြားမှရှိတဲ့ကလေးတွေမှပဲ hashtag ဆိုတဲ့အသုံးမျိုးတောင်မှသူတို့ကြားမှအသုံးအများဆုံးလို့သတ်မှတ်ရတဲ့အထိပဲ။ဆယ်ကျော်သက်အရွယ်တွေဆိုရင်တော့ဘလောက်တောင်ဤပညာရှေ့ပြေးနေမယ်မသိဘူ
း။ဒါနဲ့မဆုမြတ်မွေရဲ့ဒီ hashtag ကဘယ်ကနေဘလို့စပေါ်လာတာလဲဗျ။အဲ့ hash တင်ကြတာပုံလေးကဟိုးရင်ကလေးကတော့ဒီတယ်လီဖုန်းမနီပေါ်မှာအမြဲတွွတ်နေတာသိထားမိတယ်။2014တုန်းကဒီ Oxford English အပိတံမှာစကလုံးအစ်စ်အနေနဲ့တော့မှထည့်ခဲ့တယ်မဟုတ်လားဗျ
။ Twitter လူမှုကွန်ရက်ကစတာပဲရှင့် Twitter ဆိုတာဒီကိုရေးချင်တာကိုစလုံးရဲ့140မကျော်အောင်လို့ရေးပြလို့ရတဲ့ micro blog လည်းဖြစ်တယ်မလား။အဲ့လိုရေးကြတဲ့နေရာမှာဒီကိုရေးချင်တဲ့အကြောင်းအရာနဲ့ဆိုင်တဲ့ခေါင်းစဉ်အဓိကစလုံးတို့ကိုပြန်ရှာလို့ရအောင်လို့ hashtag ကိုသုံးကြတာပဲ။သူတို့ပြောကြတဲ့အကြောင်းအရာတွေကိုကဏ္ဍခွဲထားနိုင်ဖို့အတွက်ကို Twitter သုံးကြတဲ့သူတွေကပဲထွင်ခဲ့တာရှင့
်အခုတော့ဒီတခြားလူမှုကွန်ရက်တွေမှာလည်း hashtag တွေသုံးလာကြတာတွေ့နေရပြီဗ
ျဓာတ်ပုံတွေမျှဝေကြတဲ့ Instagram လူမှုကွန်ရက်မှာဆိုရင်ကိုတင်တဲ့ပုံကို hashtag တက်ပြီးတော့နာမည်ပေးထားလို့ရှိရင်အဲ့နာမည်နဲ့အချိန်မရပြန်ချလို့ရတယ်လေ Smart လက်ကင် Mobile Phone သုံးကြသူတော်တော်များများနဲ့အကျွမ်းတဝင်ရှိပြီးဖြစ်နေတဲ့ hashtag ဆိုတဲ့သင်္ကေတကအခုတော့ Britain ကကလေးတွေကြားမှာ2015မှာအတုံးအများဆုံးအတုံးအနှုံးလို့ Oxford University Press ထုတ်ဝေရေးကသတ်မှတ်လိုက်ပါလိမ့်ရှင
်။မဆုမြတ်မော်စီစဉ်တင်ဆက်ပြီးကိုသားညိုဦးကူညီခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါလိမ့်ရှင်။အခုကတော့ပတ်စဉ်မတူတာလေးတွေကိုထုတ်လွှင့်ပေးရမယ့်အလှည့်ပါ။ Golden Land Media ကမညညိုလွင်စီစဉ်တင်ဆက်ထားပါလိမ့်ရှင်။
လာပါရှင်အခုဆိုရင်ဒီလိုရန်ကုန်မြို့ကြီးအပါအဝင်မြန်မာနိုင်ငံရဲ့နေရာတော်တော်များများရဲ့လမ်းမကြီးတွေဟာကတ္တရာလမ်းတွေအစားကွန်ကရစ်လမ်းတွေဖြစ်လာပါတယ်ဒီလိုကတ္တရာလမ်းတွေနေရာမှာကွန်ကရစ်လမ်းတွေဖြစ်လာတဲ့ပတ်သက်တဲ့သဘောထားအမြင်မကြူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်ဘိုးအရင်ကခင်းခဲ့တဲ့လမ်းမကြီးတွေနဲ့မြို့ရဲလမ်းတွေကလွဲလို့နောက်ပိုင်းခင်းတဲ့လမ်းတွေအများစုကတော့ကွန်ကရစ်ခင်းလမ်းတွေဖြစ်လာပါတယ်
အထူးသဖြင့်တော့ရန်ကုန်မြို့ရဲ့မြို့သစ်ချဲတဲ့နေရာကလမ်းတွေကိုကြည့်လိုက်ရင်လည်းကတ္တရာလမ်းတဲ့ကွန်ကရစ်လမ်းတွေကိုပဲတွေ့ရတာပါ။ဒါပြင်လမ်းသက်နှိမ့်ရှည်လာလို့ပျက်စီးလာတဲ့အတွေ့ပြန်ပြင်းတဲ့လမ်းတွေမိုးရင်းရေမြုပ်တဲ့လမ်းတွေကိုလည်းကွန်ကရစ်လမ်းတွေပြန်ခင်းလိုက်ပါတယ်။မိုးရင်းမြုပ်လို့ပြန်ခင်းတဲ့လမ်းတွေဆိုရင်အရင်ကရှိပြီးတဲ့လမ်းထက်6လက်မကနေတပင်းနီးပါးလောက်မြင့်ပြီးကတ္တရာလမ်းကနေကွန်ကရစ်လမ်းသစ်တွေခင်းပြလိုက်တာပါ။ဒီလိုကတ္တရာလမ်းမကြီးတွေအစားကွန်ကရစ်လမ်းကြီးတွေခင်းလာတာအပေါ်သဘောထားအမြင်တွေကလည်းအမျိုးမျိုးပါပဲ
။အဲဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့လေဟိုပြည်သူတယောက်အနေနဲ့အမြင်ပေါ့ပညာရှင်တယောက်အနေနဲ့အမြင်တော့မဟုတ်ပါဘူး။ပြည်သူတယောက်အနေနဲ့မြင်ရတော့ပြင်တာကောင်းပါတယ်။ဒါပေမဲ့သူ့အင်္ဂါရက်တွေနဲ့ပြည်စုံအောင်ပြင်နိုင်တယ်ဆိုရင်ကောင်းပါတယ်။သူ့အင်္ဂါရက်တွေဆိုတာကသူစီပင်ရဲ့ဟိုပိုင်ဆိုင်မှုရအင်္ဂါရက်လက်ရှိပြည်သူရဲ့ကိုနေနေရာလေးရဲ့ပိုင်ဆိုင်ရအဲ့နှစ်ခုပေါင်းကိုညီမျှအောင်ပြင်နိုင်မယ်ဆိုရင်ကွန်ကရစ်လမ်းခင်းတဲ့ဥစ္စာကအကုန်လုံးအဆင်ပြေသွားမှာပ
ါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဟိုဟာနှစ်တူအနေနဲ့ကောင်းတယ်ထင်ပေမဲ့နှစ်ရှိအတွက်ကြရင်တော့ကတ္တရာလမ်းတော့တိတ်အဆင်မပြေဘူးပဲထင်တယ်က
ကွန်ကရစ်လမ်းခင်းတာကတော့လမ်းသွားလမ်းလာတွေဖိုးတာတော့အဆင်ပြေတာပေါ့နော်ဘာလဲဘွက်ဒီဘာတွေမရှိတော့တဲ့ခါကျတော့တချို့အိမ်တွေကြတော့ကွန်ကရစ်ကမြင့်သွားတဲ့အတွက်လမ်းထဲကိုအိမ်ထဲကိုခြေဝင်တယ်။ပြန်ပြင်မဆောက်နိုင်တဲ့အိမ်တွေဖိုးကတော့ခြေဝင်တာပေါ့နော်။ပြန်ပြင်ဆောက်နိုင်တဲ့အိမ်တွေဖိုးကတော့ကောင်းတာပေါ့။ကွန်ကရစ်လမ်းခင်းတာကောင်းပါလား
။ဘုံင်းပေါ့။အကုန်လုံးကတော့အစိုးကပဲလုပ်နိုင်မလဲ။ဟုတ်တယ်မလား။ကိုယ်အိမ်ရှိမျက်နှာသာလေးတော့ကိုယ်ကရေလွတ်ဟောင်းလုပ်ကြရတာဟောမြောင်းနေပါရေမြောင်းနေနော်။အခုဒါလည်းငါတို့ကလုပ်တာပဲ။စီပင်ကဘက်ဖိုးတွေပိုင်းနဲ့လာပြီးတော့ကော်ထားတာဒီမြောင်းอ่ะ။အရင်ဒီလိုမဟုတ်ဘူး။အဲ့လိုပဲလုပ်ကြတာအကုန်လုံးလုံမှရမှာသူတို့တယောက်လည်းလုပ်မရဘူးလေ
ကွန်ကရစ်လမ်းနဲ့ကတ္တရာလမ်းနဲ့ဆိုတော့ကွန်ကရစ်လမ်းကတော့ပုံကောင်းတာပေါ့နော်ဟိုတော့ကဒီကတ္တရာလမ်းတွေခင်းနေဆိုတာဟိုတိတ်ပြီးတော့ဒီရိုက်ကိုချက်ချင်းပြန်ပြီးတော့ပြင်နိုင်ဖို့မတွေ့ဘူးအခုကွန်ကရစ်လမ်းကြတော့အလွယ်တကူပြင်နိုင်တဲ့သဘောလေးလည်းရှိတာပေါ့ဒီကွန်ကရစ်လမ်းပေါ်ပါကတ္တရာလေးနည်းနည်းပါးပါးလေးခင်းပေးနိုင်တော့ပုံကောင်းတယ်ပေါ့
ကွန်ကရစ်လမ်းနဲ့ကတ္တရာလမ်းဆိုတဲ့နေရာမှာတော့ဒီကွန်ကရစ်လမ်းဆိုတော့ဘောဟာလေကောင်းပါလေကောင်းတယ်ဆိုတာဖားရတာပြင်းတဲ့နေရာမှာလဲလွယ်တယ်ကူနဲ့တက်နိုင်ပဲဖားပြင်းလို့ရတယ်ကတ္တရာလမ်းဆိုတော့နည်းနည်းလေးအဲဝဲရခဲရတာခဲရင်တော့လည်းလွယ်တော့
အခုလိုကြာကြတော့လေဘုံတက်ကိုကြာတယ်ပေါ့လေဘုံတက်ကဘယ်လိုဆိုရေးတင်လာလို့ပါလို့ဥရလမ်းတူယူပိုင်မျိုးလက်ပါညာအစီလေဒီဘာမှသိတတ်နေတာမဟုတ်ဘူးဘုံတက်ကတ္တရာလမ်းဆိုတော့ရေးမျိုးလို့ရှင်လို့ရှင်ရေးတင်နေလို့ရှင်တော့ဖေးဖေးကောက်ပြီးသွားဘူးဥလိုဒီလမ်းဒီအင်္ဂါလမ်းမကြီးကိုရေးတင်လို့လမ်းလေးပြတ်တဲ့ဥစားကြီးပါဥလိုခွန်လမ်းလေးပါပဲရှိနေတာရေးတင်လို့ပြတ်တာပေါ့လေဒီဘုံတက်ကြတော့ရေးမတက်တင်လဲဘာမှသိတော့ကတ္တရာလမ်းမရှိဘူးဥလိုဒီလမ်းမှာတွေ့ရင်ကျုံနေကြပါဘာ
အော်ကောင်းပါလေဟုတ်ကောင်းပါလေအကုန်လုံးကွန်ကရစ်လမ်းနေအကုန်လုံးတက်တော့အကုန်လုံးကောင်းနေသွားရတာလေအဆင်ပြေတယ်ဟိုတော့ဆိုရင်လမ်းနေပြတဲ့အတွက်စီရင်စီကံသွားဖို့ဆိုရင်ကားလည်းခေါ်လို့မရဘူးဆိုက်ကားဆိုတာလည်းခေါ်လို့မရဘူးအဲအဲ့တော့နောက်ဝင်ဆုံးဂုံးပိုးပြီးတော့စီကံအဲ့လိုသွားအခုဆိုရင်တော့အစားရရကားဆိုလည်းအင်ရှိတိရအောင်မောင်းလို့လာလို့ရတာပေါ့နော
်ဒီလိုကွန်ကရစ်လမ်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကလေးကကဘာပေါ်မှာအသုံးပြုခဲ့ကြတာပါAmerican ပြည်အောင်စုမှာဆိုရင်ပြည်내တစ်ခုနဲ့တစ်ခုဆက်သွယ်တဲ့လမ်းတွေရဲ့60ရာခိုင်နှုန်းဟာကွန်ကရစ်လမ်းတွေဖြစ်တယ်လို့ Portland Cement အဖွဲ့ကြီးကဆိုပါတယ်။ကွန်ကရစ်လမ်းတွေဟာကတ္တရာလမ်းထက်ပြုပြင်ထိမ့်သိမ်းစရိတ်နည်းပါပြီးသက်တမ်းကလည်းနှစ်ဆပိုပြီးခံနိုင်တယ်လို့ဆိုပါတယ်။ဒီလိုကတ္တရာလမ်းတွေအစားကွန်ကရစ်လမ်းတွေခင်းလိုက်တာကြောင့်တိုင်ယာပန်းတင်တဲ့လုပ်ငန်းတွေကတော့ပိုပြီးလှုပ်လာရတယ်လို့တိုင်ယာပြင်ဆိုင်တချို့ကပြောပါတယ်။
ဒီလိုလမ်းတွေကိုမြင့်တင်လိုက်ပြီးတော့ကွန်ကရစ်လမ်းတွေလှုပ်လိုက်တဲ့အတွက်ကြောင့်မိုးရွာတဲ့အခါမှာလမ်းတွေပေါ်မှာရေစိတ်မကြီးတော့ပေမဲ့လမ်းမေးရအိမ်တွေမှာပိုပြီးကြီးကြီးလာတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွမ်းညီမျိုးလွယ်မှာ
မညညိုလွယ်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာနားဆင်နိုင်ကြပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနေ့စဉ် TV သတင်းလွှာနဲ့ဒီရုပ်မြင်သံကြားသတင်းတွေကိုတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာအသံဖိုင်နဲ့ရောစာဖိုင်နဲ့ပါဖော်ပြပေးထားတာမျိုးလာရောက်ဖတ်ရှုနိုင်ကြပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတည်သိချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပြီးကျမတို့ရဲ့ telephone နံပါတ်ကတော့1 2 3 2 3 8 2 5 5 5လေးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့စနေနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။ဒီညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့ကိုအောင်လွင်ဦးကအစီအစဉ်ပြီးထုတ်လုပ်သူကမဆုမုံဖြစ်ပါတယ
်။တော်ရရှင်များခင်ဗျာ။ဘီကော့ဖွဲ့ရဲ့ချင်းပါဟုလာပိုင်းသာလူတော့တဲ့အချိန်မှာမြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပုံများလာတယ်ဆိုပြီးနိုင်ငံတကာကမြင်နေကြပါတယ်ဒီလိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့မရှိတဲ့ရွေးကောက်ပွဲဟာဘလို့ရွေးကောက်ပွဲမျိုးဖြစ်လာနိုင်လဲရွေးကောက်ပွဲရလဒ်တွေအပေါ်မှာဘလို့ကျိုးသက်ရမှုတွေပေါ်ပေါက်လာနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အရင်ဆုံးအနေနဲ့ကတော့မြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ရေးဝေးရဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာစစ်ဆေးရအုပ်ချုပ်မှုဆုံးသက်ပြီးတဲ့နောက်ပိုင်းမှာမီဒီယာလွတ်လပ်ခွင့်တွေအတော်သင့်ရလာတယ်ဆိုပြီးတော့မြင်ကြပါတယ်နိုင်ငံတကာကလည်းချီးကျူးတာတွေရှိပါတယ်ဒါမဲ့ဒီနောက်ပိုင်းမှာတော့တိတိကျကျပြန်တင်းကျပ်လာတယ်ဆိုပြီးပြောစံနေတဲ့တော်တော်ကြားလာပါတယ်ဆိုတော့အခုလက်ရှိအနေအထားမှာမီဒီယာလွတ်လပ်ခွင့်ကဒီစစ်ဆိုးရလက်ထက်နဲ့မကွာတော့လောက်တဲ့အခြေအနေတွေပြန်ဖြစ်လာနေပြီလားဆိုတော့ဆရာဦးစီသူအောင်ရဲ့အမြင်ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆရာ
မီဒီယာလွတ်လပ်ခွင့်လို့ပြောမယ်ဆိုရင်ကျွန်တော်တို့ကအင်မတန်အစွမ်းထက်တဲ့ရုပ်သံရှိမယ်ရေဒီယိုရှိမယ်ပြီးတော့မှပုံစံမီဒီယာရှိမယ်သုံးမျိုးရှိမှာပေါ့အဲ့ဒီသုံးမျိုးထဲမှာဆိုရင်ဒီနေ့အချိန်ထိရုပ်သံမီဒီယာနဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေအားလုံးကအစိုးရရဲ့တပ်မတော်ရဲ့အပြီးတော့မှအစိုးရနဲ့နှိစပ်တဲ့ဒါခရိုနီပေါ့နော်လက်သုတ်တာခရိုနီတွေရဲ့လက်ထဲမှာရှိနေတုံးပဲဆိုတော့ပုဂ္ဂလိကတွေကလုံးဝလုပ်ပိုင်ခွင့်မရသေးဘူးအဲ့တော့ပုဂ္ဂလိကတွေလုပ်ပိုင်ခွင့်ရဖို့ဥပဒေမရှိသေးဘူးလို့လည်းအချိန်နဲ့မရှိသေးဘူးလို့လည်းသူတို့ပြောနေတယ်ဒါက limit ကျော်တောင်ရှိလာပြီပေါ့နော်အဲ့ဒီအချိန်ဒီအောက်မှာကတော့ရေဒီယိုနဲ့ရုပ်သံကတော့လုံးဝလွတ်လပ်ခွင့်မရှိသေးဘူးကျွန်တော်တို့ဒီမှာနည်းနည်းမှမရှိသေးဘူးအဲ့ဒါအစ်ချက်ပေါ့အဒုတိယတစ်ချက်ကတော့ဟုတ်ပါတယ်အဲ့ဒါသူတို့ဟိုအပြောင်းလဲဖြစ်ပြီးတဲ့နောက်ဒီ2012ကအစကျွန်တော်တို့ဒီမှာအရင်တော့ကအရန်ဆိုးရွားခဲ့တဲ့စာပီစီစီရေဆိုတာကိုသူတို့ရုပ်သိမ်းပေးခဲ့တယ်အဲ2013ဧပြီမှာကျတော့သတင်းစာထုတ်ပြန်ပေးတယ်ပုံနှိပ်စာနယ်ဇင်းလုပ်ငန်းကျတော့ဟိုလုံးဝကိုလွတ်လပ်ခွင့်ပေးလိုက်တယ်လို့ပြောလို့ရတယ်ရေးချင်တာရေးလို့ရတယ်လို့
โอเคကျွန်တော်အခုဆရာဦးစီသောအောင်မြင့်ရဲ့တယ်လီဖုန်းလိုင်းပြတ်သွားတယ်နဲ့တူပါတယ်ကျွန်တော်အခုတချင်ကပြည်ပမှာခြေဆက်ပြီးအခုပြည်ပမှာဝင်လုံနေတဲ့ဒီ ARI magazine ကအဲ့ဒါဥအောင်စော်ကိုလည်းကျွန်တော်မေးချင်ပါတယ်အခုရင်နဲ့အခုအချိန်ကြီးကွာခြားချက်တွေဘယ်လောက်တိုင်းတာဒီတွေ့ရလဲဥအောင်စော်အမြင်ပြောပါအောင်ခင်ဗျာ
အရင်ဆိုတာကတော့စစ်ဆိုးရခက်ကိုပြောမယ်ဆိုရင်တော့တဲ့ကျမှုတွေအများကြီးရှိတယ်ပေါ့လေအဒီဘက်ကတော့ပွင့်လင်းမှုတွန့်လန့်မှုတွေပို့ပြီးတော့ရှိလာတယ်ဒါပေမဲ့ election လာတဲ့များ election ဖြစ်မဲ့လို့လည်းမြုံလင်းရတာပေါ့လေဒါအားလုံးကစောင့်ကြည့်နေတော့မှပဲဆိုတော့ဒီ election လာတဲ့များ media တွေပေါ်မှာအကူအမှုတွေရှိလာတယ်ဆိုတာကတော့အမှန်ပါပဲတစ်ချိန်တည်းမှာပဲဒီခုန radio တို့ television တို့ကိုသူတို့ကပြင်နေတာတယ်သူတို့ဆိုတာဆိုတာပြင်နေတာတယ်နောက်ပြီးတော့တင်ကြိုင်းဝင်ကြီးဆိုတာလည်းအခုတည်းရှိသေးတယ်ဒါကြောင့်ပဲ Amnesty International ဆိုတဲ့ဖွဲ့ရနေပြီးတော့မကြာခင်ထုတ်တဲ့ report ထဲမှာဆိုရင်ပြောခဲ့တာရှင်းပါတယ်ဒီသူတို့ interview လုပ်ခဲ့တဲ့မြန်မာပြည်ထဲမှာရှိတဲ့ journalist editor တွေကသူတို့ရဲ့အမည်နာမကိုတော့ထုတ်ဖို့ပြောဆိုပြီးတော့ဒီ report ထဲမှာမပါဖို့ကိုပြောရဲဆိုတဲ့အချုပ်တရားကပြန်ပြီးတော့ဝင်လာတယ်အချုပ်တရားနဲ့စုမိုးထားတဲ့ဖြစ်တယ်ဆိုတာကိုကျွန်တော်ထင်တယ်ထင်တယ်ဆက်ကကျွန်တော်တို့မြင်နေရတာဖြစ်ပါတယ်ဆိုတော့မြန်မာပြည်ရဲ့အခြေအနေကအခု election လုပ်နေဆိုရင် media ဒီကြားကအရေးကြီးတဲ့ပြည်စီတစ်ခုဖြစ်ပါတယ်အဲ့မှာ radio နဲ့ television ကိုအစိုးရနဲ့တက်ကထိန်းထားပြီးဆိုရင်တော့ဒီ election မှာ military တို့လုပ်ရတာကတော့ media ကိုပိုင်ထားတဲ့သူတွေပဲအထုတ်မှဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဒီ Amnesty International ရဲ့ဒီတစ်ပတ်တည်းထုတ်တဲ့အစီရင်ခံစာထဲမှာပြောထားတယ်ဟိုကျွန်တော်လည်းဖတ်ပါတယ်အာဏာပိုင်တွေရဲ့ချင်းချောက်မှုတွေအေးအေးယူမှုတွေကြောင့်ဒီအစိုးရကစဉ်းစားဖြတ်တာတမျိုးအပြတ်ခံရမှာဆိုလို့ကိုယ့်ဘာသာကိုပြီးတော့ကြိုပြီးစဉ်းစားဖြတ်တဲ့ပြဿနာကလည်းမီဒီယာလွတ်လပ်ခွင့်တွေစိုးရိမ်စရာကောင်းတယ်ဆိုပြီးသူတို့ကထောက်ပြထားပါတယ်ဆိုတော့ဒီကျွန်တော်ဆွေးနွေးပွဲတွေဒီမြန်မာ Journalist ကိုရဲ့ကကိုမြင့်ကျော်လည်းရှိနေပါတယ်ကိုမြင့်ကျော်အမြင်ရောဆွေးနွေးပါအောင်ခင်ဗျာ
အင်းကျွန်တော်မြင်ပါတော့ဗျာဟိုမီဒီယာလက်ခွင့်က2017နောက်ပိုင်းပေါ့နော်2012လေလောက်စီစီရုပ်တာတော့2013သတင်းစာပုံကြီးကသတင်းစာထုတ်ခွင့်ပေးတာတော့အဲ့ဒီအပိုင်းကြီးကဒီအတက်ဘက်ကိုရှိလာတယ်အဲ့ဒါကြောင့်လည်းနိုင်ငံတကာသတင်းမီဒီယာလက်ခွင့်ညွှန်းငိမ့်ဒီမှာ2014မှာထွက်တဲ့2013အတွက်ဟာဒီမှာအတက်ဘက်ကိုကြောင်းလာတယ်ဒါပေမဲ့2014အတွက်အခုဒီနှစ်ထုတ်တဲ့ဟာတွေမှာတော့အားလုံးကဟိုပြန်ပြီးတော့ရော့ကျလာတယ်နောက်တစ်ခုကတော့ကျွန်တော်တို့လက်တွေ့မြင်နေရတဲ့ကိစ္စတွေပေါ့နော်လက်တွေ့မြင်နေရတဲ့ကိစ္စတွေကဘာတွေလဲဆိုတော့မလာမှာတရင်းသမားတွေဟိုလက်ဘရန်မှာအရေးခံရတဲ့ဟာတွေရှိတယ်ရန်ကုန်မှာလည်းမြို့တော်ခမ်းမရှိမှာရေးခံရတဲ့ဟာတွေရှိတယ်ဟိုနိုင်ပိုင်းထိန်းသိမ်းတာရှိတယ်ပြီးတော့နောက်တစ်ခုကတော့ဟိုပြီးခဲ့တဲ့နှစ်ကအော် unity တို့ဘိုင်မွန်တဲ့နေတို့ကိစ္စတွေလည်းအဲ့ဒီကိစ္စတွေမှာပြည်တံတွေပြင်းပြင်းဟိုပြည်တံတွေပြင်းထန်ချတာပေါ့နော်အဲ့ဒီကိစ္စတွေဟိုကောင်စီနဲ့သမ္မတနဲ့တွေ့တဲ့အချိန်ကနှုတ်ကလေးနဲ့မနစ်နာအောင်ဆောင်ရွက်ပေးပါမယ်လို့ပြီးခဲ့တဲ့ဟာလည်းအခုချိန်ကြီးပြက်ကွက်နေသေးတာပေါ့နော်ဆိုတော့အဲ့ဒါတွေအပြင်အခုလက်တလောကိစ္စမှာဟိုတရင်တို့မှာကျွန်တော်တို့စီကဟိုနိုဝင်ဘာဆန္ဒပြတဲ့ကိစ္စပေါ့လေဟိုချူတောင်းမွေးဆန္ဒပြတဲ့ကိစ္စကိုအခုမှကောက်ပြီးတော့တရားစွဲတဲ့ပုံမှန်19နဲ့တရားစွဲတဲ့ဟာမျိုးတွေနောက်ပြီးကြတဲ့နှစ်ကုန်ပိုင်းကအလွတ်တရင်အောင်ကိုပါကြီးပေါ့သူ့ကိုလည်းဒီတဲ့အထိကိုတက်ကဟိုဆစ်ဆီးပြီးတော့ဒီတဲ့အထိကိုအသက်ဆုံးရှုံးတဲ့ဒီဖြစ်ခဲ့တယ်ဆိုတော့အဲ့ဒီဟာတွေကိုကြီးလိုက်တဲ့အခါမှာကျွန်တော်တို့တရင်လွတ်လပ်ခွင့်ကဒီရွေးကောက်ပွဲနဲ့တရင်လွတ်လပ်ခွင့်ကိုကန့်တတ်ဖို့ရွေးကောက်ပွဲနဲ့တွားဆက်ဆက်နေတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကောက်ချက်ချလို့ရတယ်အခုချိန်မှာတော့ကောက်ချက်ချလို့ရပြီပေါ့နော်အစိုးရအဓိကတော့အစိုးရဖွဲ့လို့ပဲကျွန်တော်တင်တယ်ဒါပေမဲ့ခေါ်ဆောင်တဲ့ဟာတော့ကြီးသေးကြီးလို့အဓိကတော့ကြီးသေးကြီးပေါ့ကြီးသေးဝင်ဌာနပေါ့ဆိုတော့တရင်လွတ်လပ်ခွင့်ကိုတိုက်ရိုက်ထိုးနေနေတဲ့ဟာချင်းချောက်ခံရတာဟိုတကယ်လက်ဟိုလက်တွေ့မှာဆောင်ရွက်နေဖွဲ့ပြတော့ကြီးသေးကြီးပေါ့
ဟုတ်ကဲ့ဆက်စောကိုမြင့်ကျော်ပြောတဲ့အထက်မှာဒီပုံမှန်19နဲ့အေးအေးယူခံရတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပုံမှန်19နဲ့အဲ့လိုပဲသတင်းသမားတွေနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေရတဲ့မတ်ရွှေမုံလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်မတ်ရွှေမုံရဲ့အမြင်ကိုလည်းဆွေးနွေးပါအောင်ခင်ဗျဟု
တ်ကဲ့ဒီကျွန်တော်တို့အခုဆိုရင်ဒါအရသာဆိုရတဲ့လက်ထက်ကိုရောက်လာတဲ့အချိန်မှာကျွန်တော်တို့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဟာအရေးအယောင်လေးပေါ့နော်ကျွန်တော်တို့ပြရတာမြင်ရတယ်ဒါပေမဲ့ဒီအရေးအယောင်ကခဏပါပဲကျွန်တော်အိမ်မက်တခုလိုပဲခဏတည်းပဲမနမိုးလေးကြောက်သွားသလိုမျိုးခုလိုမျိုးမီဒီယာလွတ်လပ်ခွင့်ကနောက်ကိုပြန်ဆွဲနေတာဒီအပြင်မှာရှိတဲ့ဒီစာဖတ်ပိရိတ်တွေဒီလိုလူကြည့်လို့ပဲမီဒီယာသမားတွေတည်တယ်အနာပိုင်းတွေတည်တယ်အခုသူရပြည်တရကအခုကုံဆုံးတော့ပဲစတန်းတခုမှာဒါမှကုံဆုံးသွားတဲ့အချိန်မှာတည်တာလည်းတခုကမီဒီယာဟာပြည်နေမှုဘလောက်ခံရတဲ့ဆိုတော့အခုဆိုလို့ချင်းထောင်ထဲမှာရောက်နေလူတွေကလည်းအများကြီးပဲလက်ရှိကျွန်မကိုယ်တိုင်လည်းတရားရင်ဆိုင်နေရတကယ်ဆိုကျွန်တော်အခုတရားရင်ဆိုင်ရတဲ့ကိစ္စဆိုလို့ချင်းတောင်ပေါ်ကျမတို့ဆန္ဒပေါ်တော့ဘွဲအတွက်ကိုတရားဝင်ပါမစ်သွားတင်ခဲ့တယ်။သူမျိုးမိတ်သွားတင်ပြီးတော့မှကျမတို့ကလူချင်းတဲ့နေရာအစုတွေမှာမရတဲ့ကြာကျမတို့ဟိုဖြစ်တိုင်းသေးရတယ်ကျမတို့မလို့အပ်တဲ့အတွက်ဒါဆိုမလို့တော့ဘူးလို့ရေစကားမှာတရားဝင်ပြောခဲ့ပြီးတာ။ဒါပြောပြီးတော့မှကျမတို့ကကျမတို့စီတောင်းရုံတက်တက်နဲ့ဒီပုတ်သွားပြီးတော့ဟိုသူမျိုးမိတ်ရှင်ကမှတရားဥပဒေကိုလိုက်နာကမှကျမတို့ပုံမှန်စကူပြန်ဆွဲကြရတယ်။ဒါကကျမတို့ကအလက်ရှင်အနည်းလာပြီးဆိုတော့အရန်ပြီးတာနေပြီ။ဒီရပိနေမှုဆိုတာ2014မှာစပြီးသူပြောခဲ့ပေမဲ့အခု2015ထဲမှာအလက်ရှင်နာမိတာတွေကျွန်တော်တို့ကပြိမိန်ဆိုင်ရတာအများကြီးလေပဲအဲ့တော့ဒါမီဒီရှိချောက်ပေါ့နော်မီဒီယာပြိမိန်မှုတွေညာတဲ့ဒီရွေးကောက်ပွဲမှာရောတကယ်အမှန်မှန်တကယ်တင်းတွေကိုသူဆက်ဖို့ရောမီဒီယာသမားတွေဒီလိုပဲအထက်ရောက်နေကြမယ်ဆိုလို့ရှိရင်ဒါဒီအားလုံးကပြတ်တောက်သွားမှာပဲဖြစ်ပေါ်လာတဲ့ကြေတနာတွေကအကျိုးဆက်ကမီဒီယာသမားတွေနဲ့ခံစားရတာမဟုတ်ပြည်သူလူထုတရားလုံးမှာခံစားရတဲ့နေမယ်လို့မြင်တယ်ဘို့ဆိုရွေးကောက်ပွဲရဲ့တင်းတွေအမှန်တိုင်းမတင်နိုင်တော့တဲ့အတွက်ကိုမီဒီယာသမားတွေဒီလိုမျိုးကြီးပဲဖြစ်လာမယ်ဆိုရင်ကျမတို့ကမီဒီယာလွတ်လပ်ခွင့်ဆိုတာမရှိဘူးဆိုကြလို့ရှိရင်တော့ဒီရွေးကောက်ပွဲကတော့ကျမတို့တော်တော်ရင်လေးကြတော့ဖြစ်တာအမှန်ပဲ
ဟုတ်ကဲ့ဟိုတစ်ဖက်မှာကြတော့လည်းပဲဒီအာနာပိုင်နေတို့ဟိုတခြားလူတွေပြောနေကြတာရှိတာမီဒီယာတွေဘက်ကလည်းပဲကျင့်ဝတ်နဲ့မညီတဲ့လုပ်ရက်တွေရှိတယ်တချို့တွေဆိုလို့ရှိရင်လည်းမစင်မချင်းရေးသားဖော်ပြတာတွေရှိတယ်ဆိုပြီးတော့ဟိုမီဒီယာဘက်ကပြန်ပြီးအပြစ်တင်တာတွေလည်းရှိပါတယ်ဒါကြောင့်တချို့ကိစ္စတွေမှာသူတို့ဘက်ကအရေးယူရတာတွေရှိတယ်ဆိုတာမျိုးတွေပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့မီဒီယာတွေဘက်ကရောဘလို့အားနည်းချက်တွေရှိနေသလဲဆရာဦးစည်သူအောင်မြင်အရင်ဆွေးနွေးပါဦးခင်ဗျာ
အဲမီဒီယာဘက်ကအားနည်းချက်ကခုနကတော့ကိုအောင်လင်းဦးပြောပြလို့ဆိုနှစ်ချက်ပြောလို့ရတယ်ပထမတစ်ချက်ကဟိုမီဒီယာတွေကိုယ်တိုင်ကမီဒီယာကိုဖိနှိပ်တယ်ဆိုတဲ့ကိစ္စကလည်းလက်တလုံးဟိုဘာလဲတော်တော်နှစ်တော်ကြာပါပြီဖြစ်ပေါ်နေတယ်ဥပမာဆိုရင်အခုချိန်ရင်ပြည်ချိုင်းဝင်ကြီးဌာနကဒါ11ကိုတရားစွဲတဲ့ဘာညာဆိုပြီးတော့မှဒါအစံချင်းချင်းလောင်ဖြစ်လာတာပေါ့နော်အဲဒါပေမဲ့လူတွေပြည်ပကလူတွေနိုင်ငံတကာလူတွေသိပြီးတော့သတိမထားမိတာက11မီဒီယာကိုယ်တိုင်ကျွန်တော်တို့ပြည်ရေးမီဒီယာသမားတွေပြည်ရေးမီဒီယာတိုက်တွေဂျာနယ်တိုက်တွေကိုဒီတရားစွဲတာကအမှုပေါင်း20လောက်ရှိတယ်ကျွန်တော်တယောက်တည်းလို့ဆိုရင်သူက9မှုလောက်နဲ့သူစွဲတယ်စွဲတဲ့ခါကျတော့တချို့တရားရုံးကစစ်ဆေးတာလည်းစစ်ဆေးတယ်မစစ်ဆေးဘဲနဲ့ရုပ်သိမ်းခံလိုက်ရတာတွေလည်းရှိတယ်အခုဆိုရင်လက်ရှိဆိုရင်ကျွန်တော်လည်းတရားစွဲခံရတဲ့11မီဒီယာဒါရေးသားမှုအတွက်နဲ့ပဲပြီးတော့မှဒီစန္ဒစ်ရင်အသိမ်းပေါ့ဟိုဥစားဒီမနက်ကစန္ဒစ်ရင်အသိမ်းရဲ့ဥက္ကဋ္ဌဥက္ကူကိုကိုယ်တိုင်လည်းတရားစွဲထားတယ်အဲ့လိုတရားစွဲတဲ့အမှုတွေအများကြီးလုပ်ပြီးတော့စန္ဒစ်ရင်တွေကိုမရေးနိုင်မသားနိုင်အောင်အဲ့လိုဖိနှိပ်ထားတဲ့ဟာတွေချိန်ချောက်ထားတဲ့ဟာတွေကလည်းဒီ11လို့မီဒီယာကြီးကလုပ်နေတာလည်းရှိတယ်ဒါတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကလည်းဟုတ်တယ်ကျွန်တော်တို့ဒီမှာရေးတဲ့သားတဲ့ဟာတွေကလွတ်လပ်ခွင့်ကတော့တော်တော်ရလာပြီဒါပေမဲ့ကျင့်ဝတ်နဲ့မညီဘဲနဲ့ရေးတဲ့ဟာတွေကလည်းပေါ်လာတဲ့ခါကျတော့အဲ့ကျင့်ဝတ်ကိုနင်းပြီးတော့မှအစိုးရဘက်ကနေပြီးတော့မှဟိုမတော်မတရားအရေးယူတဲ့ဟာတွေကလည်းအဲ့လိုတွေကလည်းရှိလာတယ်။အဲ့တော့ကျွန်တော်တို့ဘက်ကအားနည်းချက်တွေကတော့ခုနကတော့လို့လက်ချက်ရှိတယ်။ကိုမီဒီယာအချင်းချင်းဖိနှိပ်တာချိန်ချောက်တာအဲ့ဒါတွေလည်းလွတ်ကြရရှိတယ်လို့မျိုးနောက်တစ်ခုကတော့ခုနကကျွန်တော်ပြောသလိုကျင့်ဝတ်နဲ့မညီဘဲနဲ့ရေးတာပေါ့။အခုဆိုရင်11ကိုတရားစွဲတာဆိုရင်တရားရုံးကိုမထင်မဲ့မြင်ပြီးမှုနဲ့တရားစွဲတယ်ဆိုတဲ့ခါကျတော့ဒါကိုတရားဟုတ်လားမဟုတ်လားကျင့်ဝတ်နဲ့အညီရေးတယ်ဆိုရင်တော့ဒါတရားရုံးမှာအနိုင်ရမှာပဲ။ကျင့်ဝတ်နဲ့မညီဘူးဆိုရင်တော့ဒီအရုံးမှာအနိုင်ရမှာမဟုတ်ကျွန်တော်တို့ဘက်ကလည်းပြဿနာတွေရှိတယ်ဆိုတော့အမှန်ပါပဲဒါပေမဲ့ခုနကကျွန်တော်မိတ်ဆွေတွေအကုန်လုံးပြောသလိုအစိုးရရဲ့ဖိနှိပ်မှုကလည်းအထူးသဖြင့်ပြည်ထောင်စုဝန်ကြီးဌာနပေါ့အဲ့ဒီရဲ့ဖိနှိပ်မှုကလည်းတောက်လျှောက်ရှိနေတယ်ဆိုတာကလည်းအမှန်ပါပဲ
ဟုတ်ကဲ့ဆရာဦးအောင်စောအမြင်ရောကျွန်တော်တို့ဒီမီဒီယာတွေဘက်မှာရောအားနည်းချက်တွေကဘယ်လိုတွေရှိနေလဲ
အေးဗျာကျွန်တော်ကတော့ဟို ethic ဘိုင်းလို့ကြံစည်ပါတော့ ethic ဘိုင်းမှာပေါ့သူချက်ချင်းကိုဖန်တော့ပေးတဲ့ခါမှာဒီမီဒီယာကို use မလုပ်ဘဲနဲ့ abuse လုပ်တဲ့သူတွေပေါ့အရင်တော့ကလည်း regime ပေါ့နော်အရင်တော့ကစစ်ဆိုးကအခုတော့လည်းအစိုးရပေါ့သူတို့ကလည်းသူတို့ရဲ့ political interest တွေကသူတို့ဒီမီဒီယာကိုတုံးနေသူတို့ crony တွေကလည်းစင်သူတို့ဝယ်ထားတဲ့သူတွေကလည်းစင်ဟလာအဲဒီလွတ်လပ်ခွင့်ဆိုတော့သူတို့က abuse ပေါ့ use မလုပ်ဘူးပေါ့အဲ့တော့ချိန်မှမ ethics ဆိုတော့မသိသေးတဲ့မြန်မာ journalist တွေတချို့ကလည်းဒါကိုသူတို့ကblood media journalism လို့ပုံစံမျိုးအပြည့်စုံတာမျိုးတွေရှင်းရှိလာတယ်ရှိလာတဲ့အခါကျကျွန်တော်တွေ့နေရတယ် ethnic နဲ့ပတ်သက်တဲ့ဟာကိုနားမလည်ပဲနဲ့အစိုးရအားလုံးကိုစင်ကာပူပုံစံမျိုးတခြား authority and government တွေလိုမျိုးအားလုံးတရားစွဲမယ်ဆိုတော့ကျွန်တော်ဘက်ကမတရားဘူးလို့ကျွန်တော်ထင်အဲဒါကြောင့်အခုနိုင်ငံကဖွဲ့စည်းတဲ့အနေနဲ့ဝင်ပြီးတော့ဒီ ethnic နဲ့ပတ်သက်တဲ့ training တွေ responsibility journalism ပါလဲစွဲကိစ္စတွေသင်ပေးနေတဲ့နေရာတွေကပို့ပြီးတော့အကျိုးရှိတယ်အလုံးပေါ်ပဲနဲ့အစိုးရကတရားစွဲနေတာပဲဆိုရင်တော့ကျွန်တော်ထင်တယ်ဒါဟာတရားနဲ့တမှုလည်းမရှိဘူးဒါ climate fear ပြောတဲ့အကြောက်တရားကိုပြန်ပြီးတော့ twin baby အားလုံးဆက် censorship ဖြစ်အောင်လုပ်ပြီးနေပုံစံမျိုးလို့ပဲကျွန်တော်အသုံးသတ်မိတယ
်ဟုတ်ကဲ့ကျွန်တော်ကွန်မြင့်ကျော်အမြင်ရောခင်ဗျာကျွန်တော်ဒီသတင်းမီဒီယာသမားတွေကွန်မြင့်ကျော်ကိုလည်းကိုယ်ရယ်လောက်ကင်နေကြတာဆိုတော့မီဒီယာသမားတွေဘက်ကရောဟိုတိုးတက်အောင်လုပ်ဆရာဘယ်ကဏ္ဍတွေရှိနေလဲ
မီဒီယာသမားတွေအမှုပေါ်တယ်နော်ဟိုမီဒီယာမှာတော့အမျိုးမျိုးဟိုသတင်းသားပညာအဆင့်အမျိုးမျိုးရှိကြတာပေါ့နော်ဟိုတကယ်ကို ethic ကိုတတ်နိုင်ပြီးအဲ့တမ်းအကောင်းဆုံးဖြစ်အောင်ထင်ထင်နဲ့ဟိုမီဒီယာသမားတွေလည်းရှိရယ်မီဒီယာတွေလည်းရှိရယ်အဲ့လိုပဲဟိုအခက်ပေါ်ပေါ်လောလောနဲ့သူများသတင်းကိုတစ်ခါပြန်ကူးချတာတော့အဲ့လိုမျိုးလုပ်တဲ့ဟိုသတင်းသမားတွေလည်းရှိတယ်မီဒီယာတွေလည်းရှိတယ်ဒီခါလေးမီဒီယာတွေကသတင်းသမားတွေခိုင်းတော့နော်ဟိုပေါ်ပေါ်လောလောနဲ့ပဲသူတို့ကုန်ကျစရိတ်တွေသာနဲ့ပဲကူးချတာတွေခုံချတာတွေဒီခါလေးမှမသိကြတဲ့သတင်းတွေရေးတာမျိုးပေါ့နော်ဒီခါလေးမှ Facebook ပေါ်က Social Media ပေါ်ကဟိုဒီမပြုနိုင်တဲ့ဟာတွေကောင်းယူပြီးတော့ရေးတာစုတယ်မခိုင်လုံတဲ့ဟာတွေဒါမျိုးလည်းရှိတယ်အဲ့ဒါတွေကိုဟိုထောက်ပြပြီးတော့ဒီမီဒီယာလောကကဟိုထိန်းချုပ်ဖို့လိုတယ်ဆိုတဲ့ဟာတော့ဒါကတော့အစိုးရရဲ့ဟိုဘယ်လိုခေါ်မလဲအရင်လက်ထက်ကလိုမျိုးသူတို့ကဟို justification လောက်တာပေါ့နော်ဒီဟာသူတို့ထိန်းချုပ်တယ်ဆိုတာမှန်ကန်ကြောင်းသက်တည်ပြကိုကြိုးစားတာလို့ကျွန်တော်မြင်တယ်ဒီလိုမျိုးဟိုကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေကစာနေစင်းကောင်စီလည်းရှိတယ်စာနေစင်းကောင်စီမှာလည်းတိုင်ကြားမှုအရင်ပေါ်မှာတန်ကြာမှုကော်မတီဖွဲ့ရရှိတယ်အဲ့လိုကိစ္စမျိုးတွေခြင်တွေ့ဖြစ်ရှိနေတယ်
ဟိုစီးပွားမှာအိဟိုဘာသာရေးပြပကလူမှုရေးပြပကလူမျိုးရေးပြပကလို့လောက်ဆိုရဲရေးသားမှုမျိုးဖော်ပြမှုမျိုးမဟုတ်ခဲ့ရင်တော့တရားဥပဒေကစွဲစရာတိမ်မရှိဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့လည်းအဲ့ဒီကောမတီမှာပါရတော့အဲ့လိုမျိုးဒီပြီးခဲ့တဲ့၃နှစ်ပြီမှာတိုင်ကြားတဲ့မှုပေါင်း
ဒီမီဒီယာဘက်ကပြန်ပြီးပြင်ဆင်တယ်ဖြစ်ချင်းဒါမျိုးလို့ပြင်ဆင်တာမျိုးလို့အဲ့လိုမျိုးတွေနဲ့ဖြစ်ချင်းဆိုတော့အဲ့ဒီမကနီဇင်ကလည်းရှိပြီးသားပဲဒါကြောင့်ဒီဟာတွေကြောင့်ကျင်းဝင်နေမကြီးလို့အခုလိုမျိုးဖန်ခံရပါတယ်ဆိုတဲ့ဟာကတော့ဒါကတော့ရှင်းပြပေးတဲ့သဘောလို့ပဲကျွန်တော်ထင်ပါတယ်ဟုတ်ကဲ့တစ်ခုရှိတာဒီမီဒီယာနဲ့ပတ်သက်လို့ဒီအာဏာပိုင်ဘက်ကဖိနှိပ
ตัวตรงนี้เลยสุราที่นี่บุรุษเราเนี่ยอ่ะแต่การนี้สุราเลยสิ่งนี้มันไม่เข้าใจสักตัวเรื่องนี้มันไม่เข้าใจสักตัวเราดิลูกเป็นมีเดียสุราต้องทำอะไรไม่ก็มาพิจิตรใช้มาแบบพิจิตรดีมาแบบนิมาจิมาพิจิตรดิลูกเป็นมีเดียเอาในนี้มาต้องทำอะไรต้องทำนี่สุราที่นี่บุรุษเราเนี่ยจะนอนลูกไปเอาไปตัวจิมาเออแต่การมาเรียอาณาญาลังเนี่ยมีเดียเรื่องด้วยสุราพิจิตรต้องทำไปมาละมีเดียเรื่องเกี่ยว
ปกติเราดีเซ็ตปกติเราเล่นยังเราไปมาล่ะแต่แกอินเดียนเพรสคอนเซิลเราไม่เอาแกอินนี่เป็นอะไรที่เป็นเรื่องในโลกนี้มาล่ะสุดท้ายเราไม่คุ้นทุกสิ่งเลยที่นี่เราไม่รู้จะไปอะไรโอเคเสียอุ้ยสิ่งมีอะไรก็มีพี่บอกเอ็งจะนั่งรู้กันที่มามีเดียส่วนใหญ่อันนี้อาจจะก้าวไปเลยยอดเทรดวิโรมาอารมณ์มีเดียลุ่มยังในส่วนนั้นอะไรเช่นกันอะไรแค่ตัวเล็กๆเนี่ยแต่เราพิจารณาเรื่องสุดท้ายมีเดียลุ่มงานอ่ะลงเงินงานเซ็นเนกาซาบิโรจะนั่ ကျွန်တော်တို့ကတော့ဒီအစိုးရနဲ့နှိစက်တဲ့အဲ့ဒီစိုးနီတစ်သေးတွေကမီဒီယာတွေဝင်ပိုင်မှု ကျွန်တော်တို့ပုံနဲ့မီဒီယာပေါ့နော်စူးစမ်းတာတွေရှိတယ်လို့သူတို့ပိုင်နဲ့ပိုင်ထားကြတယ်အရင်ထောက်လိုက်အဆက်အသွယ်တွေကလည်းပိုင်ထားတာတွေရှိတယ်အဲပြီးတော့မှနောက်ဒီအာဏာရယူရေးအတွက်ပို့ဒီမီဒီယာကိုကုလုံးလုပ်ပြီးတော့မှကိုချိုးချာမဲ့လူတွေကလည်းပိုင်လာကြတယ်ပိုင်လာကြတဲ့ခါကျတော့ဟိုပြဿနာကတော့ဒီမှာအမျိုးဆုံးပေါ်တာပဲမျိုးဆုံးပေါ်တဲ့ခါကျတော့ပြဿနာတစ်ခုပေါ်တိုင်းဟိုကိစ္စ တကယ်တကယ်ကိုဟိုဗါလဲသတင်းတော့အများစုကတော့တကယ်မီဒီယာအတွက်ကိုတာဝန်ချီအောင်လုပ်နေတဲ့လူတွေမျိုးရှိတယ်လို့မျိုးပဲတချို့ဟိုမီဒီယာပိုင်ရှင်တွေဆိုရင်ကိုကျိုးကြီးွားအတွက်နောက်အာဏာနဲ့ချိတ်ဆက်ပြီးတော့လုပ်ခဲ့တာတွေကလည်းအခုတော်တော်လေးကိုရှိလာပြီအဲ့ဒီဥစ္စာတွေပါလာတဲ့အတွက်ကြောင့်မို့လို့ဒီလိုတစ်ခုဆိုရင်ကျွန်တော်တို့ကဟိုမီဒီယာနဲ့ဒီလိုတစ်ခုနဲ့ဖြစ်တယ်အဲ့လိုမျိုးပြောဖို့ဆိုတာတစ်ခုတချို့ဟာတွေကဂိုင်းကနာပြဿနာတွေဖြစ်တယ်မှန်တယ်တချို့ဟာဆိုတကယ်ကိုမီဒီယာကိုဖိနှိပ်ဖိနှိပ်တာအဲ့လိုမျိုးခွဲခြားပြီးပြောဖို့ဒိုလာမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟိုကိုမြင့်ကျော်အမြင်ဆွေးနွေးပါအောင်ခင်ဗျာဒီနိုင်ငံရေးအင်အားစုတွေဘက်ကမီဒီယာပေါ်ထားတဲ့သဘောထားတွေကရောအားရချင်တဲ့လောက်ဆရာချင်းနေမှာရှိရလား
ကျွန်တော်မြင်ပြောရင်တော့ဟိုလောလောဆယ်မှာဆိုပါတော့ဟိုအတိုက်ခံရသူပေါ့နော်တိုက်ခံရသူကမီဒီယာကသူတို့ဘက်ကိုတဘောကမီဒီယာကတိုက်ခံဘက်ကိုဖေဗာပေးတယ်ဆိုရင်တော့ဘာမှတော့ပြဿနာမရှိဘူးပေါ့ဒါပေမဲ့ဟိုမီဒီယာကတကယ်ကိုဟို critical ဖြစ်လာတဲ့အခါမျိုးမှာတော့နိုင်ငံရေးသမားတွေများသူကမီဒီယာကိုသိကြကြမှာမဟုတ်ဘူးအဲ့ဒါတော့ဟိုသိကြတယ်နောက်တစ်ခုကတော့ဟိုအဲ့ဒါဒီပိုင်းပေါ့လေဟိုအကျိုးစီးပွားချင်းတတ်တူမကြအကျိုးစီးပွားဆိုတာသူတို့အကျိုးစီးပွားနဲ့တတ်တူမကြတဲ့အခါမျိုးမှာတော့မီဒီယာသူတိုင်းမှာမဟုတ်မီဒီယာလည်းတကယ်ကို critical ဖြစ်နေပေါ့လေအဲ့ဒါဒီပိုင်းပေါ့နောက်ဒီပိုင်းကတော့လက်ရှိမီဒီယာရဲ့အခြေအနေကိုလည်းတကယ်ဟိုသိပြီးတော့ဟိုနိုင်ငံရေးရာသီတွေစိတ်မဝင်စားကြဘူးလို့ကျွန်တော်ထင်တယ်စိတ်ဝင်စားတဲ့အတွက်ကြောင့်လည်းဒီမီဒီယာဘက်က issue တွေသိပြီးတော့နားမလည်ကြဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်စောစောပိုင်းဆွေးနွေးဦးဖို့ကျွန်တော်ခေါင်းစဉ်တက်ထားတဲ့ဟိုအပိုင်းကိုလည်းကျွန်တော်နည်းနည်းလေးပြန်ကောက်ချင်ပါတယ်ဒီ Amnesty International ဒီ Department ထွက်တဲ့အစီရင်ခံစာမှာသူကအထူးသဖြင့်သူက highlight လုပ်ပြီးပြောထားတာတခုရှိပါတယ်ဒါတော့ဒီရွေးကောက်ပွဲတွေကျင်းပကန်ဒီအခြေအနေမှာမီဒီယာတွေကိုဖိနှိပ်တာစိုးရိမ်စရာကောင်းတယ်ဆိုပြီးသူကထောက်ပြထားပါတယ်စောစောကိုမြင့်ကျော်ကလည်းဟိုသူ့အမြင်ကိုပြောပါတယ်ဒီရွေးကောက်ပွဲနာနီမှာပိုးပြီးလှုပ်လာတယ်လို့သူမြင်တယ်ပေါ့လေဆိုတော့တရားရွေးကောက်ပွဲမတိုင်ခင်ငွေမှာဒီအာနာဘယ်နေဘက်ကအခုလိုမီဒီယာကိုဖိနှိပ်တာရည်ရွယ်ချက်ရှိရှိနဲ့တမင်လှုပ်လာနေတယ်လို့တော့ဟိုပြောနိုင်တဲ့အခြေအနေမှာရှိနေလားဆရာဦးစီသူအမြင်အရင်ဆွေးနွေးပါဦးခင်ဗျအ
ကျွန်တော်ကျွန်တော်ကပြောရတယ်မှာဟိုပါသွားလိမ့်မယ်ကျွန်တော်မြင်တာကတော့ဗီဒီယိုနဲ့ရုပ်သံကသူတို့လက်ထဲမှာရှိနေပြီဆိုတဲ့အခါကျတော့အဲ့ဒီဟာနဲ့ပတ်သက်လို့ဘာမှသူတို့ဟိုစွမ်းအလွန်ကြီးတဲ့ဟာတွေဖိနေဖို့အကြောင်းမရှိဘူးကျွန်တော်တို့ပုံနှိပ်မီဒီယာတစ်ခုပဲရှိတယ် ဒါပေမဲ့နောက်ကျွန်တော်ထင်တာကမီဒီယာတစ်ခုတည်းဟိုတော့မဟုတ်ဘူးခင်ဗျာအခုကျွန်တော်ကြည့်တဲ့ရေကောက်ွယ်နီးလာတဲ့အချိန်မှာဒီတက်ကြွလှုပ်ရှားတဲ့လူတွေအကုန်လုံးမိပါတော့ကိုထောင်ထဲမှာထည့်ထားတဲ့ဥစ္စာအခုကျွန်တော်တို့မြင်နေရပြီမြင်နေရပြီဆိုတော့ဒီထဲမှာဟုတ်ပါတယ်မီဒီယာလည်းပါပါတယ်ဒါပေမဲ့ကျွန်တော်တို့မီဒီယာမှာဖြစ်နေတာအဲ့ဒီကိစ္စတစ်ခုတည်းမဟုတ်ဘူးကြံတဲ့အကျ
โอเคกูว่าเนี่ยเขามีอะไรที่ยุคก่อนเป็นนี่มาแต่เมื่อแต่เล่าเรื่องนี้ละยุคก่อนเป็นนี่ละเด็กชายมูรีอารมณ์ประมาณสี่ล้านเมตรสุดท้ายเช็คปีดาลูจันทร์เทมาร์เลยแล้วจันทร์พี่ว่าจันทร์เราดีกว่าเราเนี่ยมาในงานอ่ะในบ้านเนี่ยเสียจอยุคก่อนเป็นสี่ล้านเมตรมีเดียอะไรมีกูเล่าสิล้านเรื่องในมีเดียอันนี้ส่วนอินดิพันธ์ในมีเดียก็เป็นมีเดียตรงนี้อะไรยุคก่อนเป็นเนี่ยเป็นแต่ experience อะไรตัวชีวะชีเจ้ามาเอาไว้ไอ้มามีเดียรูปที่เดี๋ยวมาวัดตัวเราเนี่ยเป็นสัตว์บางทีอะไรที่เกิดขึ้นเนี่ยมันเป็นดีคอนฟลิกต์ที่ชีเรนนั่งมาส่วนเนาะที่พิสูจน์เป็นมาเลยอะไรอยู่ก็รู้จักมาเลยที่เลตเตอร์โปรเซสเคสอะไรกูที่โปรโลเมดูดีกูจันทร์รู้ว่าโปรตัวบีก็พิสูจน์รู้ว่าโปรชิมพ์ยาเปลี่ยนเลยแล้วเช่นโลกนี้จะมามีเดียก็ตู้โลกโลกมาเอาไว้กูเรียนมีเดียตู้โลกโลกนี้อะไรกูจันทร์เนี่ยแล้วเช่นพิสูจน์อะไรตั ီဘာလုပ်နေလဲဆိုတော့မီဒီယာဆက်လုပ်ရတာဖြစ်တယ်အဲ့တော့ကျွန်တော်ကစိုးရိမ်တာကအခုချိန်ထိမီဒီယာကလွတ်လပ်တယ်ဆိုတဲ့မီဒီယာတွေရနေတဲ့ space တွေကနေအခုမြန်မာပြည်မှာနောက်3လနဲ့5လအတွင်းမှာ election ဖြစ်ခဲ့ရင်ပေါ့ဗျာ election ဆိုတာမြန်မာနိုင်ငံမှာရှိလာတော့မယ်ဆိုတော့ atmosphere တစ်ခုတော့မပေးနိုင်တဲ့အနေအထားတစ်ခုမှာရှိနေတယ်လို့ကျွန်တော်ခန့်စားနေရတယ်
โอเคสรุปดิโลยาตะเรมีเดียลุลักขึ้นนี่ไม่ชื่อเกออูสรุปရှင်ดิยุคกอกปวยด้วยยุคกอกปวยยาละดิเว้ဖြစ်ๆบ่เนาะยุคกอกปวยมาอดิก็ส่งเพ็ดจักแม้แม้สันนะရှင်ลูลูดิด้วยเว้ဖြစ်ๆบลูอจูเสร็จดิเจวานั่นแหละเสียอูสีดูอมีอิญเปียวบ่ครับ
เนี่ยเอ๊ะจน2010มาจนจုံมูบาเด้2010ตรงนั้นสิยดิมัลโหลูมามาซะแม้หาวมัลละกระเดียจนเรากรีชาตะเรนี่ไล่เจตินปะเด้ดิลูลูกูอติไปได้ไปจนเราลุกเด้ damage มีเดียกูผิดเล็กท้าไล่ได้ขาเจอကျွန်တော်ဘာတစ်ခုမှမပြောနိုင်ဘူး။ဘာမှလည်းအဖြစ်ပေးတာမလုပ်နိုင်ဘူး။ဘုရားတော်ကကိုအောင်ကျော်ပြောတာဒါအယံမှန်တယ်။တကယ်ဆိုရင်ဒီထက်စောပြီးတော့မှယူပောက်ပွဲဟိုအတွက်နဲ့ပတ်သက်တဲ့ဟာတွေကိုပြည်သူလူထုကိုအများကြီးလုပ်ပေးဖို့လိုနေပြီ။ဒါပေမဲ့ပြည်သူတွေဆိုတဲ့ဥစ္စာကကျွန်တော်တို့ပုဂ္ဂလိကလက်ထက်မှာရှိတာကဒီသတင်းစာပုံနှိပ်မီဒီယာနည်းနည်းလေးပဲရှိတယ်။ဒါနဲ့လုပ်ဖို့ကဘလို့မှဟိုအနေမမီနိုင်ဘူး။ကျွန်တော်တို့လုပ်ရမယ့်ဟာကယူပောက်ပွဲ process နဲ့ပတ်သက်တဲ့ဟာတွေကျွန်တော်တို့ပြောရမှာလေအများကြီး။အခုဆိုရင်ကော်မရှင်ကလုပ်နေတဲ့ဟိုဒီလိုဒါမဲသေးကောက်တဲ့ကိစ္စမှာဆိုရင်လည်းအလွယ်လွယ်ချော်ချော်နဲ့လုပ်တာတွေကတပုံတစ်ပေါင်းကြီးပဲအဲ့ဒါတွေလုပ်ရအောင်မယ်ပြီးတော့မှတော့ဒီရုပ်ောက်ပွဲမှာဆိုရင်ဟိုပြီးခဲ့တဲ့2010တုန်းကတော့မှအားလုံးဝေပြိုင်တဲ့လူက3000နီးပါးလောက်ရှိတယ်အခုဆိုရင်ပြိုင်တဲ့လူကဒါ5000လောက်ရှိလာလိမ့်မယ်ဒါတွေကဘယ်သူတွေလဲဘယ်ပါတီတွေလဲဒါတွေကိုပြည်သူတွေမသိသေးပဲနဲ့မဲသွားပေးရတယ်ဆိုတဲ့အဖြစ်ကတတော်ကိုဟိုဆိုးပါတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာတွေကအခုချိန်ကြီးမှာစာမလုပ်ဘူးဆိုရင်အခက်အခဲအများကြီးရှိနိုင်တယ်မီဒီယာတွေကိုလို့ပေါ့ဟိုရုပ်သံနဲ့ဗီဒီယိုကိုသူတို့ကခြိမ်းထားမယ်ပုံနဲ့မီဒီယာကိုလည်းအခုလိုတစ်ချိန်ချင်းကြက်သေးအောင်လုပ်နေမယ်ဆိုရင်တော့ဒါတွေကဟိုရုပ်ောက်ပွဲအတွက်ကိုညှက်လက်ကောင်းနေထွက်လာလိမ့်မယ်လို့တော့ကျွန်တော်မပြောလိမ့်ဘူးဗျ
ဟုတ်ကဲ့ကိုမြင့်ကျော်သဘောထားကိုပြောပါအောင်ခင်ဗျအ
င်းကျွန်တော်လည်းဟိုကျွန်တော်လည်းမြင်ကြည့်ပါတယ်ဘယ်လိုလဲဆိုတော့ TV Radio ပေါ့နော် TV Radio ရဲ့နောက်ကဟို Regional Community Radio လို့ Community Radio ပဲခေါ် Regional Radio တွေပေါ့အဲ့လိုမျိုးဟိုသူ့ဒေတာအလိုက်ကိုကအဲ့လိုမျိုးရုပ်သံလိုမျိုးရေဒီယိုလိုမျိုးတွေမရှိတော့ဟိုအားလုံးကဒီပင်မညမတန်မြမတန်ဆိုတာဟိုသူကကံတချက်တွေနဲ့နောက်သူကသူ့မှာဘယ်လိုခေါ်မလဲ public service လည်းမဟုတ်သေးဘူးတကယ်ဟိုပြောင်းမယ်လို့ပြောတည်တိုင်အောင် public service ဖြစ်လာဖို့ဆိုတာလိုတဲ့ကိစ္စတော့မဟုတ်ဘူးဆိုတော့ဒီဟိုနောက်သူကတော့ online mode နဲ့ online phone နဲ့ခိုင်းနေသူကလည်းအဓိက entertainment နဲ့ဒီတရင်းမျိုးကိုတက်နိုင်ပြီးဟိုကောင်းတဲ့ critical ဖြစ်တဲ့တဲ့ညိုဒီ election နဲ့ပတ်သက်လို့လည်းတလောက်ကြီးမလုပ်ကြအောင်ပေါ့နော်ဆိုတော့ဟိုရုပ်သံနဲ့ radio ဘက်မှာအားနေနေတော့ဒီဟိုရုပ်ောက်ပေါ်နဲ့ပတ်သက်တဲ့ coverage ဒီမှာတော့လူသူကိုတကယ်ပညာပေးနိုင်တဲ့ဟာရော critical လုပ်နိုင်တဲ့ဟာချက်ချင်းဟို
ตรงนี้อ่ะขึ้นในที่มาดูอารมณ์ของอินฟลูเอนซ์อินฟลูเอนเซอร์ในเฟซบุ๊กเช่นในอินฟอร์เมชันปีไหนเนาะออนไลน์เราไม่ได้ใช้ดาวอ่านเนาะจำนวนว่าอยู่แต่เนาะอ๋ออยู่แต่โมพรีมีเดียพวกพรีมีเดียเนี่ยที่ออนไลน์เราหาอยู่เราไปแล้วไม่ออนไลน์ก็อะไรอินเทอร์เน็ตเนี่ยในใบมาเราอยู่กลางน้ำหัวโตหลอยวะเนาะเราจำนวนว่ากันแบบที่มาไม่ใช่ไอ้ที่มามาถ้าการรู้เรื่องเดี๋ยวถ้าปีเดียวเดือนนี้มาหรือถ้าช้าสักการ์เนี่ยเจ้
เรียนมาเรียนเอาน้องจิตกำลังสุดดามอยู่เลยแต่ว่าการที่ช่วยกิจการมาเส้นเรื่องกิจกรรมอยู่มาเส้นเรื่องกิจกรรมอยู่มานอกจากนั้นช่วยนี่เลยดามอยู่เลยที่ไหนเพราะที่หายาเราอยู่กับคนในประเทศเราทั้งประเทศที่ต่อตายอยู่ไม่ที่ไหนดูไปไหนในเรื่องนั้นและที่ที่ไหนในไทยอะไรก็ต้องที่เอาลงในหัวเราเอากันแบบนี้ใหญ่ที่เลยสุดยอดเลย ที่เราอยู่ตามที่เราเคยสาเรียนนักการเช่าตัวเรียนมาเรียนมาเอากันมาเช็ดดีจังเลยที่อะไรกันนะเจ้ามันก็ส่วนหนึ่งที่เรื่องกุญแจที่นักท่องเที่ยวต้องใช้ลีลามาที่เรียนมาเรียนเรียนรู้ละคุณเอเซียจะทำมุ่งอยู่ในที่นักท่องเที่ยวยึดครอบครัวที่ได้ส่วนหนึ่งที่ได้ผู้วิจารณ์
คาร์บอนไดออกไซด์ก็เราคอมเมนต์เอาความจริงเราไม่เอาไปลดคอมเลยแม้เจ้าเดียวตอนนี้เราไม่ในเรื่องเราไม่ในเรื่องการเมืองอย่างนั้นโอเคฉะนั้นที่ซีซั่นแรกมีการส่งตัดมาแล้วฉะนั้นที่ไม่ช่วยมองเลยเลยไปจะมาไม่ช่วยมองถ้าสูตรเช่นฉะนั้นที่มีอะไรลูกคุณ
นี่ลุลละไม่ใช่เช่นนี้มั้ยยุคเก่าไปพอมาไปรู้จุดสุดยังไงกันล่ะเนี่ยลูกไม่ใช่โม่เอ็มยูเลยสุนิบอกเนี่ยแต่ที่จังหวะเราเยี่ยมยังไงก็ไปดูจงยาสุลุชินอะไรที่ดีงาลุลละคนกูกังงูมียาเกลือมียาเกลือตัวกูลูกว่าจังหวะเราในเกลือดีจะกูตัวเนี่ยมีเนี่ยสุลุชินก็เลยกลายเป็นชาติอารามอยู่ไม่ร้องหน้าว่าอารามอยู่วะเราจะทำอะไรที่เดียวจังหวะเราสุนัข มองตรงๆมาดูดีใจดีวันนี้เนี่ยเราไม่รู้ว่าเนาะอันไหนที่เราจะจงดูแกเนี่ยแล้วเราดูดีนะเราสุริมาก็ว่ามีเดียพี่ในมือก็ยันยันอะไรก็จะรอดูบ่เนาะดูดีก็ดีมีเดียก็พี่ในใจเราสุราก็มีเดียก็แบบเข้าใจดีอะไรมีเดียเห็นแค่เจ้าอยู่ก็บ่ได้บีรอโหยังไงแบบติงติงแล้วเราจะปองกันอยู่ที่เนี่ยมาแล้วแต่ไปให้สกุลอะไรมาสุดที่เรามีก็ที่เนี่ยบ่มาที่เราแล้วก็เราเลยมาดูดีดูดีแบบลุลล็อกเนี่ยพามาไม่ชิว
เพราะเราดูเรื่องที่เอาเนี่ยพามาไม่รู้ใจเลยมีเดียเราดูเรื่องที่เอามาเป็นยามาดูดีเดียวแค่เด็กเอาเสียงนี่แค่เด็กไปรู้ที่เด็กอารมณ์อยู่มีเดียพอบ้านในมาอารมณ์พอบ้านในเด็กยังกับวันนั้นมีเดียมีเดียพี่ในใจที่ก็เราบอกเนาะมีเดียเราไม่ดูเรื่องเจ้าเรื่องดูเรื่องยีเรื่องดูเรื่องเรายามาเดียร์เรื่องส่วนใหญ่เขาจะรู้เชนเนาะยามาอยู่กับวันเด็กเราจริงๆเสียเราที่มาไปเลยแต่ที่ยังไม่รู้เลยที่ไม่รู้เลยที่ไม่รู้เลยที่ไม่รู้เลยที่ไม่รู้
season B Tolo to Masumone to Tin Secret, Sinini Nyatan, Tayali like season may preparish. VOE, yes, Sinini Nyatan season tolling to Dilem Jankima be so no mama. VOE Gani could tolling be needed, and Iza season Nigule, season it be Mimasa no Jenya, say Nigani, set an IT. Line to Mida, Nasanga, Thons and Nitugani, Piambido Nas and Nizamarish. A Kuara season it sump that they can Jenny did a change to Madri and Jinjoku, Masumia Monga, Jenya Bibame.
American Bidang Zoo down Carolina Pine, Charles Damurega, the Maiway, Lumakri and Piajama, the Nadaman Lechene, they sold the other way to Almay Sudan Wego, Taubam Yazwa, Suwe, Layao Kevare, Charles Angoli, Aksa Kamajima, Doctor Anning, Yaga, located Almay Sudan Wego, Layao Biro Sudan Chaduriha, the US on Dayang Zone, Bada Muzong, a chain named Muzong up Chibime, Alon Dunide Chakaro, Chigwen Nijara Piedelo, Charles Damuro Wong up your Jagavare, American Mardi, Lenet, Tencho Yigo, Piane, Swinijabo, a chain dammy Lole, Tamra Berek Obama got Tabiro Piojagavare. The Cardigan Jayo de Cavado Cade, Mia, Nima, the Cavado Amma, Docade, Dambam Chalcel of Shine Vilo, Kula Damga Docade, Mia Sayamaha, Minji, Yong, Yuan, Aciaga, Piojagavare, Docade, Aloe, Gonteca, Dambone, Lala Rigo, a theme of Pure, Nip, Chitane, Adu, American Piran Sugale, the Nanganga, a dying wine, Adu, a theme of Pure, Tamra Berek, Obama, Piojagavare. Jinitema, Jimba Bushi, as you got Boyma, Wimjai, Mamajai Musura, Majagan, Sompia Melu, a Muda Democracy, a Puejo, and Ali Body
ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီကနေ့ပြုလုပ်တဲ့ဗဟိုကော်မတီဝင်အစည်းအဝေးမှာသူကအခုလိုပြောခဲ့တာပါနိုဝင်ဘာမှာရွေးကောက်ပွဲကျင်းပနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာရွေးကောက်ပွဲမတိုင်ခင်နိုင်ငံတည်ငြိမ်ဖို့အတွက်အင်မတန်အရေးကြီးတယ်ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်ရှင်
တရင်ချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နာဂမ်မီဖြစ်ပါတယ်ရှင် VOA American တံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.